Welcome to the Voice of America in Burmese.
မာပီယာတရရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါသည်များ။ဒီဝေအမေရိကန်တန်ရဲ့2025ခုနှစ် January 16ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်အားဒီနေ့မနက်ဖက်အစီအစဉ်တွေကိုတင်ဆက်ပေးမယ့်နေ့ရက်ပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတူရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ခွန်နိုင်ထိတနာရီလုံးစာအစီအစဉ်တွေကိုတော့ဒူဒူမိတ်ဆွေရုပ်တန်လိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာ Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဖန်နာရီဒဇာကန်နေပြန်လွတ်လာစေမဲ့အစ္စရေးဟားမတ်စ်အပြည့်ရဲ့ရေးသဘောတူညီချက်ရရှိသွားပါပြီ။သမရဘိုင်ဒန်ဟာသူ့သမရသက်တမ်းကုန်ဆုံးဖို့၅ရက်အလိုမှာပဲသမရအင်ဗျူတော်မှာနှုတ်ခွန်းဆက်စကားပြောဆိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီဟာကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသကိုပါပြန့်နှံ့ကူးစက်နိုင်ခြင်းရှိနေပါတယ
်။အဲလိုနောက်ဆုံးရသတင်းတွေအပြင် NUG စကိုင်းမှာရုံးဖွဲ့မဲ့အပေါ်ဒေသခံအင်အားစုတွေမျှော်လင့်တဲ့အကြောင်းသတင်းပေးပို့ချက်တခါအပြစ်ရတိုင်းရင်းသားခုနှစ်ဖွဲ့နိုင်ငံရေးဖြေရှင်နိုင်ငံရေးဆွေးနွေးတဲ့သတင်းနဲ့သမ္မတဘိုင်ဒန်တက်တမ်းမကုံငယ်ယာယီနေထိုင်ခွင့် TPS တက်တမ်းတိုးပေးဖို့ support တောင်းဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ Passive တက်စနစ်ကြ Editor နဲ့ဆွေးနွေးကန်းနောက် Gen Z နဲ့အားကစားအစီအစဉ်တွေကိုလည်းတင်ဆက်ပါမယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတဲအောင်သတင်းတွေကိုမတ်သိင်ထိုက်ကကြင်ညာပေးပါဦးခင်ဗျာ။
အစ္စရေးနဲ့ဟာမတ်စ်ကအစ်မများစွာပါဝင်တဲ့အဖြစ်ရရေးသဘောတူညီချက်တစ်ခုရရှိခဲ့ပြီးစစ်သွေးကြောင်အဖွဲ့ကတနစ်ကြောကြဖန်ထားတဲ့တရားခံတချို့ပြန်လည်လွတ်မြောက်လာမှာဖြစ်ပါတယ်။သမရသက်တမ်းရပ်ပိုင်းသာကျန်တော့တဲ့သမရဂျိုးဘိုင်ဒန်ကဗိုလ်ထုနှစ်မှာအဖြစ်ရရေးသဘောတူညီချက်ကိုကြေညာခဲ့ပါတယ်။စစ်တပ်တင်ဂါဇာဒေသပြန်လည်တည်ဆောက်ရေးလမ်းပွင့်စေမယ့်ဒီအဖြစ်ရသဘောတူညီချက်ကိုသူ့ကိုဆက်ခံမဲ့သမရကဆက်လက်အကောင့်ထည့်ဖို့လဲသမရဘိုင်ဒန်ကတိုက်တွန်းပါတယ်။နောက်ဆုံးမှာတော့အစ္စရေးနဲ့ဟာမတ်စ်ကအပြည့်ရရေးနဲ့တရားခံဆိုင်ရာသဘောတူညီချက်ရရှိသွားပြီလို့ညင်ညာနိုင်ခဲ့ပြီဖြစ်ကြောင်းအင်ဂျီရောမှာသမရဘိုင်ဒန်ကပြောပါတယ်ဒီအပြည့်ရသဘောတူညီချက်ကတော့သမရဘိုင်ဒန်ရဲ့သမရသက်တမ်းနောက်ဆုံးနေ့တင်းတင်းကြွနေမှာစတင်တက်ရောက်မှာဖြစ်ပါတယ်ဒီသဘောတူညီချက်အတွက်ချီးမြှုပ်ရာချောင်းသူ့အစိုးရအနေနဲ့ဒီသဘောတူညီချက်အောင်မြင်မှုပေါ်မူတည်ပြီးအာရပ်အစ္စရေးဆက်ဆံရေးပြန်လည်ကောင်းမွန်ရေးအမေရိကန်ချားဝင်ညှိနှိုင်းခဲ့တဲ့အေဘရမ်အက်ဂော့စ်ကိုတိုးချဲ့နိုင်ရေးဆောင်ရွက်သွားမယ်အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့လူမှုကွန်ရက်မီဒီယာမှာပြောဆိုထားပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့သမ္မတသက်တမ်းကုန်ဆုံးဖို့၅ရက်အလိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ချမ်းသစ်စာချိန်ဆိုဖို့၅ရက်အလိုဗုဒ္ဓနေ့မှာအမေရိကန်သမ္မတအင်ဗျူရောသမ္မတယုံကန်မှနှုတ်ဆက်မိန့်ခွန်းပြောကြားပါတယ်။ဗုဒ္ဓနေ့မနက်ပိုင်းမှာထုတ်ပြန်တဲ့စာထဲမှာတော့ COVID-19 ကပ်ဘေးရောဂါဒဏ်ကာလနောက်သူ့အနိုင်ရခဲ့တဲ့2020ပြည့်နှစ်သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲနိုင်ရေးဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်ထောက်ခံသူလူအုပ်ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့တဲ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့တိုက်ခိုက်မှုတွေနောက်ပိုင်းသူ့အစိုးရစတင်ခဲ့တာတွေကိုသမ္မတဘိုင်ဒန်ကထင်ဟပြောဆိုထားပါတယ်။လွန်ခဲ့တဲ့လနှစ်ကဖြစ်နိုင်ခြေတွေရောအန်ဒီယေတွေပါရှိတဲ့ဆောင်းတွေမှာကျွန်တော်တို့အားလုံးရှိခဲ့ကြတယ်လို့သမ္မတဘိုင်ဒန်ကစာထဲမှာပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်တွေဖြစ်တဲ့ကျွန်တော်တို့အားလုံးအတူတကွရဲရဲရင့်ရင့်ဖြတ်တန်းခဲ့ကြတယ်။ပို့ပြီးတော့တမ္မာအကောင်ကျွဲဝတုတ်တက်ပြီးပို့ပြီးတော့လုံခြုံမှုရှိရှိနဲ့ပေါ်ထွက်လာခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ရှင်။ရုရှားရဲ့သုံးနှစ်ညီပါကြာယူကရိန်းကျူးကျော်စစ်ကတစတစရုတ်ရော့ရှင်မတိုးနောက်မဆုတ်တာအခြေအနေဖြစ်လာပြီးဒီစစ်ကိုအဆုံးသတ်ရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းထားသူအထက်လွှတ်တော်အမတ်မာကိုရူဘီယိုကဗုဒ္ဓနေ့မှာလုပ်တဲ့အတီးပြူရေးကြားနာပွဲမှာအထက်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ဘလို့သတ်မှတ်ချက်တွေနဲ့မှရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလမ်းဖွင့်မလဲဆိုတာကိုဆုံးဖြတ်ဖို့ကယူကရိန်းအပေါ်မှာပဲမူတည်တယ်လို့ပြောဆိုထားတဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ရည်တည်ချက်ကနေရူဘီယိုကခွဲထွက်တာဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့အတူဥရောပမဟာမိတ်တွေကတော့ယူကရိန်းအနေနဲ့ဆက်လက်တိုက်ခိုက်နိုင်ရေးဒေါ်လာဘီလီယံချီတန်ဖိုးရှိလက်နက်တွေဆက်လက်ပေးပို့နေကြပါတယ်။စစ်ကိုအဆုံးသတ်နိုင်ရေးပထမခြေလှမ်းကတော့ယူကရိန်းအရှေ့ပိုင်းမှာတနစ်ကြောကြာဖြစ်နေတဲ့မြေပြင်ဆစ်ဆင်ရေးတွေကိုရပ်ဆိုင်းနိုင်မဲ့အပြည့်အခက်ရပ်ဆဲရေးဖြစ်တယ်လို့လဲရူဘီယိုကပြောပါတယ်။ဒါပေမဲ့လည်းယူကရိန်းကိုဩဂုတ်လအတွင်းကသိမ်းယူခဲ့တဲ့ရုရှားရဲ့ Kars ဒေသအတွင်းမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေပြီးရုရှားအစိုးရကအဲ့ဒီဒေသကိုပြန်လည်သိမ်းယူနိုင်ရေးမြောက်ကိုရီးယားတပ်ဖွဲ့တွေအခုအညီနဲ့ချိုးဖောက်နေတာဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0933ညတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နှင့်မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Greater Los Angeles Area မှာလောင်ကျွမ်းနေတဲ့တော်မီကိုမိသက်သမားတွေဆက်လက်နှိမ့်သက်နေကြချင်းဗုဒ္ဓနေ့မှာလေပြင်းကြောင့်တော်မီဆက်လက်ပြန့်နှံ့မဲ့အခြေအနေနဲ့ကယ်လီဖိုးနီးယားတောင်ပိုင်းကတင်းချီတဲ့ပြည်သူတွေရင်ဆိုင်နေကြရပါတယ်။တော်မီကြောင့်အနည်းဆုံး25ဦးသေဆုံးပြီးလူ30ပျောက်ဆုံးနေပါတယ်။အရင်နေ့ကတော့လေတိုင်နှုန်းလျော့တာကြောင့်မိသက်သမားတွေသက်သာရာရခဲ့ပါတယ်။ဒါပေမဲ့ဗုဒ္ဓနေ့မှာတော့လေပြင်းတံနဲ့ချုပ်နေရပြီးဗုဒ္ဓနေ့အလွန်မှာတော့ရာသီဥတုပိုကောင်းလာမယ်လို့မျှော်လင့်နေကြောင်းအမျိုးသားမိုးလေဝသနဲ့ဇလဗေဒပညာရှင်တော့ထောကပြောပါတယ်။ဒေသဆန်တော်ချင်းဗုဒ္ဓနေ့ညနေ3နာရီအထိအန်ဒီရရှိတဲ့အခြေအနေအဖြစ်အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပြီးမြို့ရဲမြောက်ပိုင်း area တချို့ကိုတော့ခြားသာပရင်းတွေအထိသတိပေးချက်ထုတ်ပြန်ထားပါတယ်။တော်မီလောင်ကျွမ်းမှုမြန်မြန်ပြန့်နှံ့လာမယ့်အရေးအတွက်အသင့်ပြင်ထားဖို့လဲမိုးစလပညာရှင်များကပြောဆိုထားပါတယ်ရှင်။ဉာဏ်ရည်တို့ဤပညာအချက်လက်လေးလာရေးသိပ္ပံတို့နဲ့ဆက်ဆက်ပြီးအမေရိကန်မြို့သားလုံခြုံရေးစိုးရင်ချက်ကြောင့်ဇီဝဤပညာပစ္စည်းတွေကိုတရုတ်ကိုတင်ပို့မှုကန့်သတ်မဲ့ပို့ကုန်ထင်းချုံမှုသစ်ကိုချက်မှတ်မဲ့အကြောင်းအမေရိကန်ကုသရေးဝန်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ဇီဝဤပညာဆိုင်ရာပစ္စည်းတွေရဲ့ဤပညာတွေကိုအသုံးချပြီးတရုတ်စစ်တပ်စွန့်ရင်မြင့်တင်ရေးမှာတရုတ်ကသုံးလာနိုင်တယ်လို့ဉာဏ်ရည်တို့ဤပညာကိုသုံးပြီးလက်နက်သစ်တွေထုတ်လုပ်ရေးမှာအထောက်အကူဖြစ်နိုင်တယ်လို့အမေရိကန်ကုသရေးဝန်ရေးဝန်ကြီးဌာနကသတိပေးထားပါတယ်။အခုဒဏ်ခတ်ပိတ်ဆို့မှုဟာဆိုရင်အမေရိကန်ခွင့်ပြုချက်မပါဘဲတရုတ်လိုနိုင်ငံတွေကိုဤပညာတင်ပို့မှုတွေကိုထိထိရောက်ရောက်ကန့်သတ်ထားတာဖြစ်ပါတယ်။အမေရိကန်ရဲ့ဤပညာတွေနဲ့အချက်လက်တွေတရုတ်အစိုးရကရရှိပိုင်ခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သတ်ရေးအမေရိကန်ရဲ့ရည်ရွယ်ဆောင်ရွက်ချက်အတိုင်းအမေရိကန်အစိုးရဘက်ကလက်တလောမူဝါဒတွေချမှတ်ဆောင်ရွက်နေတာဖြစ်ပါတယ်။ယူကရိန်းမှာဆစ်စင်နိုင်ရေးရုရှားကိုပံ့ပိုးကြတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကဗုဒ္ဓနေ့မှာဒဏ်ခတ်ပိတ်ဆို့မှုတိုးမြှင့်ချမှတ်ပါတယ်။ဒဏ်ခတ်အရေးယူထားတဲ့လုပ်ငန်း100လောက်ကိုဒဏ်ခတ်ပိတ်ဆို့မှုထပ်ချပြီးနောက်ထပ်လုပ်ငန်းကြီး15ခုကိုပါထပ်တိုးတာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုသည့်အရာရုရှားစစ်တပ်ရဲ့ဆက်မှုထုတ်လုပ်မှုမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအနေနဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တယ်လို့လည်းဗန္ဓာရေးဝန်ကြီးဌာနကအမည်မဖော်တဲ့အကြီးတန်းတာဝန်ရှိသူကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားရေးအတွက်လွှတ်တော်ကိုအကြောင်းကြားဖို့လည်းလိုအပ်မှာဖြစ်ပါတယ်။ဒီသမတ်ချက်ကြောင့်လဲလာမယ့် Republican Donald Trump အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြင်ဆင်ပြောင်းလဲရေးအတွက်ခက်ခဲသွားစေမှာဖြစ်ပါတယ်။ဒါအပြင်လက်ရှိဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်နေကြတဲ့ရုရှားတရုတ်တို့နဲ့ဆက်နွယ်တဲ့ကုမ္ပဏီ15ခုကိုလည်းဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ကြောင်းဗန္ဓာရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်ရှင်။
ကြတာပရင်းနေမနဲ့ထိတ်တန်းသတင်းတွေကိုမတင်ငီထက်ကကြီးညာပေးကြတာပါဗျာအခုသတင်းပေးပို့ချက်တွေပဲအလှည့်ပေးကြပါတယ်ပထမဆုံးတော့မြန်မာသတင်းတပုတ်ကြည့်အောင်ပါမြို့သားညွေအစိုးရ NUG ကစကိုင်းတိုင်းထဲမှာရုံးဖွင့်တော့မယ်လို့ကြီးညာထားပြီးဒီလိုရုံးဖွင့်လိုက်တဲ့အတွက်လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်လို့ဒေသခံတွေနဲ့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေကြတဲ့အင်အားစုတွေကမျှော်လင့်နေကြပါတယ်တချိန်ထဲမှာပဲစကိုင်းတိုင်းတွေတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တယ်လို့လည်းသုံးသပ်နေကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ပြောပြပါအောင်ဗျာ
မြန်မာနိုင်ငံလေပိုင်းမှာစစ်ကောင်စီကိုလက်နက်ကန်အပြင်းထန်ဆန့်ကျင်နေကြတဲ့သခိုင်းတိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ဒီဇန်နဝါရီလတည်းရုံးဖွင့်တော့မယ့်အကြောင်း NUG ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်ကပြောရပါတယ်စစ်ကောင်စီကိုလက်နက်ကန်တိုက်နေတဲ့အဖွဲ့တွေဒီလိုအမျိုးသားညီညွတ်ရေးအစိုးရ NUG ရုံးဖွင့်မှာကိုကြိုးဆိုပြီးလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကို NUG အနေနဲ့ပုံပြီးသိရှိလာနိုင်မယ်လို့တပင်းပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ခံကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ
်ဒီမြန်မာပြည်ရင်းဆိုင်နေရတဲ့ကြေညာတွေကိုလည်းဒီအထက်ထက်ဝင်ဝင်ပုံပြီးကြည့်မယ်ကျွန်တော်တို့ဘက်ကလည်းအဲဒီဝင်းတနားရည်နဲ့ပူပေါင်းဆောင်ရွက်တဲ့အချိန်မှာပုံပြီးတော့ဟိုမြန်ဆန်မဲ့ 我们去了没？搞了个便宜机嘛吧，就是拉上了，太不那个了，太重了。
在那间会帮东西的是干代码，把东龙路陆地面家的，比如欧洲业，比如加国业。比如龙泳业所的会里心里吧的，比如把东龙会里里呢，比如我不好比的会是偏拉这部路拉的路，比如一个表吧的。
在今天欧洲业嘛呢，比如说，比如表面说的，比如我不好比的，你看有路线呢，阿拉把我的比如我不好比的，你看路线呢，阿拉把我的比如我不好比的，你看路线那边，你哪地吧？比如我啊，不好比我阿奶你的路偏那边，你奶奶阿奶你吧的比的嘛。哎，怎么把这个我比较大比划的？我啊，你这有在南美所以呢，就那种我玩大的家，把比如来说，啊，你把东东城里亚的嘛，城里底下偏少没多少，就那种鸟类那方面。
浙江是安南等那林业比较没景地，牛大牛也属于安牛基文集里呢。把东东刚上的哈，本来安里的对上亚拉面皮，用粉面所以，如今对上关亚拉那那叫，刚那拉拉的皮拉那的路。苗苗呢？比如讲，过去呢，龙泉一块个大王西头，国内五家来表话嘞。
到人家来，到你叫领的，到干嘛？的文川那边里面，你平常表么不行？你平常表么不行？那是五元里的工厂对面的白马沟嘛，提交的工厂对面上没西有过呢，没西有。不然嘛，租的下个把那收入钱，大家都往来呢，每天楼价的收入钱嘞，都嘛大王比他的大王肯定那边是他表话了。哎，罗杰罗。那我请你请你妈了我请你请你你当晚干你也不知道我给你丢了不然呢他让你跟我们洗的安内在旁边你为什么这个要了为什么要请你的兄弟都是什么要你的不然这个要这个要后那么后来说的还有不然故意提提这三家我们接着这个目的下这个加高内加了的
曼德里代码是一路上你的比如说过一段没有曼德里个嘞这个代码代码阿弟的库普西比这些也是一面楼上端美路第三把东西人的个人头边插完的牛大你牛也苏亚 NUG 用塞大边比如各位他们说曼德里 MPDF 嘎巴他们还对着库破西来的对而故那朝年的三阿姑娘对这个人代码代表的不必要边谈拉南的路 MPDF 有一手跟西度故奥斯蒙嘎牛脸插完
的第三个人还来着路苏佩姆阿刚的多人也靠那地大的苦撇的，比如那些等人吃的呀，所以的吃地大嘛是的，还多人在破里个嘞，大概嘛啥比较，其他比较是生意的破商们做的哟，我今年他那就是的，不咯？好，这老年人嘞，比如讲我一点老年人嘞，那地那方那生意嘞嘛，大概我啥点比较是生意的破商们送给他那是吧嘞？所以大概哈地那方那生意我那点嘛，大概的不比较撇他那那个表现咯，下吧嘞。
苗大人员说呀 ，NUG 内呢，用户们说言，浙江市个李江湾的房价打开大的，过多拉南的收费，这里被表述大的来十八的，浙江代码是的，都在可能苗内的嘛，苗籍就个来比，苗到苗苗的节约的个，现在欧洲也带项目们许多的老片的比，你阿苗子古罗三间打开你的，都来因阿苗子的个被天朝他的招，第三间家贵打破的个表述家话的看呀。
古老美国要密码的也吃几家嘛表 ，Donald Trump 他们那在拍在哪里钱嘛？过年也给别人们弄奖呢，对，美国比方说嘛 ，TPS 都可以压一年贷款呢，别人贷款呢，可以一个变成等嘛个收益的家伙嘞。TPS 别人的钱你贷款，你来来少他点讲，密码的个五百张，别人都掉个贷款他比了，密码也六双，你都得个了。他们那九百单，他们讲呢 ，TPS 个他单都比多不，一片比啥，比不当数他话嘞。买一单是等于赔不掉了，
过年的南安路边，我们龙州那段没看别人说嘛，压抑的贪官 ，temporary protective status (TPS) 呢，别人贷呢，密码八位，南安十七户家都一段 TPS 困一个边，比如有对没路，怎么找那窗啊？那趟那十里奥多瓦拉龙啊，票数差个比的闹，阿库拉妹 January 那十一年 ，Trump 怎么那一批讲的啥金属比的闹？来对嘛 ，TBS 有对哪些不嘛？美国比方说嘛，要你的密码里个所以你在哪里？将那 Visa 呢？美国比方说过要来比罗，那他们说的密码那个嘛，谁拿题目批评老白？美国比方说嘛 ，TBS status 呢？你太你的密码是你弟弟喊啊？对呀，请你呢，所以目的个比较巴黎。
就嘛所以呢，密码那个嘛，你个一些年龄呢 ，OK 的。 ဒီနိုင်ငံကိုပြည်သားတော်တင်ထွက်လာရဲ့အဲဒီနောက်မှာမြန်မာပြည်ပြန်ဖို့မလုံခြုံတဲ့အခြေအနေမျိုးမျိုးရှိရတဲ့ကြောင့်မလို့ TBS နဲ့ဆက်ပြီးတော့နေပေါ့ဗျာ။ဆိုတော့ဒီမှာနေနဲ့လည်း TBS နဲ့နေနဲ့မြန်မာအရေးကိုပို့ပြီးတော့တို့လုံလုံခြုံခြုံနဲ့ဒါထိထိရောက်ရောက်ပါဝင်နိုင်ခဲ့တဲ့ဟိုအကြောင်းလေးလည်းရှိရပေါ့နော်။ဆိုတော့အဲ့တော့ကိုတက်တဲ့ပညာနဲ့မြန်မာအရေးကိစ္စတွေမှာအသေးအဝါအသုံးချနိုင်တဲ့အခွင့်အရေးရတယ်နော် TBS နဲ့နေထိုင်နေရဆိုတာလည်းအဲ့ဒီပုံမှာဆိုအကဲ USD အစိုးရအသက်ကဒီ TBS ကိုဆက်ပြီးတက်တန်းတိုးဝေးဖို့ကမတိချာဘူးဆိုရင်ဒီဟိုကျွန်တော်လိုမျိုးဒီ TBS နဲ့နေနေတဲ့သူတွေမှာကိုယ်တွေမှာပြန်လို့မရတဲ့အခြေအနေနဲ့ဆိုတော့လေဒီနိုင်ငံရေးခေါ်လုံခွင့်လျှောက်ထားဖို့ပဲရွေးချယ်စရာကျန်တော့တာမျိုးအခြေအနေမျိုးတွေလည်းဖြစ်လာနိုင်တယ်လေနော်ဆိုတော့အဲ့ဒီအခါကျရင်ဒါရွေးချယ်စရာမရှိရွေးချယ်ခွင့်မရှိတာနဲ့ပဲဒီ citizenship ပါပြောင်းရတဲ့အနေအထားမျိုးတွေလည်းဖြစ်လာနိုင်တယ်ပြန်ကိုမြန်မာနိုင်ငံကလည်းဒါ dual citizenship ပေးထားတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဒါမြန်မာနိုင်ငံအနေနဲ့ဆိုလည်းကိုယ်နိုင်ငံသားတွေပြီးရင်နောက်ပြီးတော့အတတ်ပညာရှင်တွေအသိပညာရှင်တွေပေါ့နော်ဆုံးရှုံးရမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့လေနော်ဆိုတော့ကျွန်မဆိုလည်းမြန်မာနိုင်ငံမှာရှိနေလုံချင်းသေးတယ် transition ကာလမှာကိုယ့်ရဲ့ဒါပညာကိုအသုံးချပြီးပါဝင်ချင်းသေးတယ်ပေါ့နော်ဒါတွေတော့မြန်မာ citizenship ကိုလက်လွတ်လို့လက်မလွတ်ချင်ဘူးလေနော်ဆိုတော့အဲ့တော့ဒီအချိန်တွေမှာဒီလိုမျိုးအစိုးရမျိုးရမျိုးရှိပါတယ်ဆိုတော့ဒီအားလုံးကတော့ဒီနိုင်ငံမှာရာရီခေါ်လုံရင်းတဲ့အချိန်တိုင်းပြီးတော့ပြောင်းကျင်းတဲ့သူတွေပဲလေနော်ဟုတ
်အကဲရွေးမြား TBS ရုံသိမ်းခံရတဲ့အချိန်တွေရောက်လာရင်ရာရီနေထိုင်ခွင့် TBS ကိုင်ဆောင်ထားတဲ့သူတွေအနေနဲ့ American ပြည်အောင်စုမှာ out of status တရားမဝင်နေထိုင်သလိုမျိုးမဖြစ်သွားအောင်လို့တခြား status နေထိုင်ခွင့်အခြေအနေတစ်ခုခုကိုလည်းကင်ထားတင်နေစုပြီးလူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့ USIRD ကိုတည်ထောင်သူကိုရဲရင်မြင့်မို့ကရှင်းပြပါလေ
TPS ဆိုတာက status တခုပေါ့ status ရဲ့အဓိပ္ပာယ်က American ပြည်ထောင်စုမှာနေထိုင်ခွင့်ပေးထားတာ status ဆိုတာဒီကျောင်းသား visa နဲ့လာရဆိုလို့ရှိရင် F1 ဆို status ရှိတယ်အလုပ်လုပ်နေရဆိုလို့ရှိရင် H1 visa status ရှိတယ်အဲ့လိုမျိုးကိုကကျောင်းသား visa နဲ့ရောက်လာရင် F1 လည်းရှိနေကျောင်းသားဆက်တက်နေဒါဆိုလို့ရှိရင် F1 ဆက်ထိန်းတာပေါ့TPS status ကိုရုံသိမ်းခံရတယ်ဆိုရင်တော့ကိုယ်မှာ F1 status ရှိနေရဆိုလို့ရှိရင်မြန်မာနိုင်ငံပြန်ပြီး deportation လုပ်ခံရမှာပြင်းနေတဲ့ဒိခံမှာမဟုတ်ပါဘူးအဲ့လိုမျိုးပဲ H1B နဲ့အလုပ် visa နဲ့လုပ်နေတဲ့လူတွေလည်း H1B ဆက်ပြီးတော့ထိန်းကြမယ်အလုပ်ဆက်လုပ်ကြမယ်ပြီးတော့နောက်ဆုံးပေါ့နော်ကြောင်းလဲဒီအခြေအနေတစ်ခုခုကြောင့်မတက်နိုင်ဘူးအလုပ် visa လည်းကိုမရနိုင်သေးဘူးဆိုလို့ရှိရင်ဒီ American ပြည်ထောင်စုဆိုတာလူအခွင့်အရေးနဲ့လူသားချင်းစာနာမှုအရင်တန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက် humanitarian ground ရနိုင်ငံခေါ်လုံတို့ဖွင့်ပြထားတာရှိတယ်။နိုင်ငံခေါ်လုံကိုလျှောက်လိုက်ပြီဆိုလို့ရှိရင်ကိုယ့်ရဲ့ case ကို decision မချင်းပေါ့ American ပြောင်းစီတယ်မှာနေထိုင်မှုရပါပြီ။ရောအနည်းဆုံးတော့နိုင်ငံခေါ်လုံကိုလျှောက်ထားပြီးတော့ status တခုခုဒီမှာ lawful presence ရတရားဝင်နေထိုင်မှုတခုခုကန့်ထားဖို့တော့ပြင်ဆင်ထားတယ်မှာ။
TBS status ရထားတဲ့သူတွေက American ပြည်အောင်စုမှာယာယီနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်18လပေးထားတာဖြစ်ပြီးတော့တက်တန်းတူနိုင်ပါလေ။ဒီနှစ်အတွက်2025နိုဝင်ဘာလမှာ TPS သက်တမ်းတိုးအောင်မှာဖြစ်ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရမစင်းခင် TPS သက်တမ်းတိုးနိုင်တဲ့အချိန်ကာလကိုတိုးမြင့်ပေးသွားဖို့မြန်မာအရေးထောက်ခံလှုံ့ဆော်နေတဲ့ Burma Advocacy Group ကသမ္မတဂျိုးဘိုင်ဒန်ကိုလိမ့်မူပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ကိုချင်ရွေးလာ17ရက်နေတုန်းကရေးသားပေးပို့ခဲ့ပါတယ်။ဒီစာကို TPS သက်တမ်းတိုးရေးထောက်ခံတဲ့မြန်မာပြည်သူတွေက petition လုပ်ပြီးတော့လက်မှတ်ရေးထိုးထားသလို Chin Baptist Church, Kitchen Baptist Church, Campaign for a New Myanmar စတဲ့မြန်မာရေးလှုပ်ဆောင်နေတဲ့အရက်ဖက်အဖွဲ့အစည်းအခု30လောက်ကပါဝင်ပြီးတော့လက်မှတ်ရေးထိုးတောင်းဆိုထားလည်းဖြစ်ပါတယ်ရှင
်။အခုတော့မြန်မာနိုင်ငံရေးတိုင်းသားအရေးသတင်းသုံးသပ်ချက်တစ်ပုဒ်နဲ့ဆက်ချက်ပါတယ်ဗျာ။မြန်မာလက်ရှိအခြေတဲကလွတ်မြောက်နိုင်ရေးအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်နိုင်ဖို့ကြိုးပမ်းနေတယ်လို့အပြည့်အဝအဖွဲ့တွေကပြောပါတယ်။ပြည်ရဲ့တိုင်းသားအဖွဲ့ခုနှစ်ဖွဲ့အနေနဲ့တတိယအကြိမ်ဥဆောင်အဖွဲ့အစည်းအဝေးကျင်းပပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာပါအခုလိုကြိုးပမ်းမှုတွေကဘလို့အလားအလာရှိနေပါသလဲဦးဝင်းမေကဆက်သွယ်မေးမြန်းပြီးတင်ပြထားပါရမ
ဟုတ်ကဲ့စစ်ကောင်စီနဲ့အပြည့်ရထားတဲ့ RCSS SSC ရှမ်းတက် NMSB မွန်ဖွဲ့ KNU KNL PC နဲ့ DKBA ကရင်တက်တွေပါတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့ဇန်နဝါရီ14ရက်နေ့ကအင်တာနက်အွန်လိုင်းကနေစီဝဲခဲ့တာရဲ့ထူးခြားမှုကိုဒီခုနှစ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးစောကျော်ညွန့်ကအခုလိုပြောပါတယ်
။ထူးထူးခြားခြားဆိုတာကတော့ဒါတစ်ခုတည်းပဲရှိတာဖြစ်ပါလေ။ဒါနိုင်ငံရေးပြဿနာကိုနိုင်ငံရေးပြည်ဆိုစုနေခြင်းနဲ့အပြေရှားနိုင်တဲ့နိုင်ငံရေးပြည်ဆိုစုနေမှုပြန်လည်ပေါ်ပေါက်လာဖို့ပေါ့လေ။ကျွန်တော်တို့ကဒီဆိုင်မှာမှကျူပန်လို့ဆန္ဒရှိတယ်။ပို့ပြီးခဲ့တဲ့စက်တင်ဘာလကျွန်တော်တို့ဒုတိယကြိမ်စီဝဲတဲ့က ကျွန်တော်တို့နိုင်ငံရည်တည်ဆုံရှင်ရွယ်ဖြစ်မြောက်ဖို့ဆိုရင်ဒီအတိုင်းတမယူတာနီလာနဲ့တွားလို့တော့အဆင်မပြေဘူးနီလာကိစ္စပွေပေါ်ထုတ်ပြီးတော့ဒူပန်လှုပ်ဆောင်လို့တဲ့အာဒီတာရှိတယ်သူတို့ကမင်းကပြုလို့တဲ့တုံးချင်မြောက်စီးဝေးမှာကတော့ဒီနိုင်ငံရည်တည်ဆုံရှင်ရွယ်ဖြစ်မြောက်ဖို့အတွက်နီလာပြုလို့ကျွန်တော်တို့ပြောတဲ့နေရာမှာဘာအလုပ်တွေလုပ်ကြမလဲဆိုတာကိုတိကျထားပြီးတော့ရှင်းပြပြောဆိုဖြစ်ပါတယ
်ဒီလုပ်ငန်းတွေလည်းမဟာမိတ်အဖွဲ့အတွင်းနဲ့သက်ဆိုင်ရာဒေသတွေမှာဖက်ဒရယ်မူပုံမူခိုင်မာရေးအပြင်တခြားတိုင်းရင်းသားတပ်ဖွဲ့တွေပြည်တွင်းနိုင်ငံရေးအဖွဲ့တွေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပုံမူချိတ်ဆက်ရေးတွေပါတယ်လို့စောကျော်ညွန့်ကဆက်ပြောပါတယ်ဒီကြိုးပမ်းမှုရဲ့အလားအလာပေါ်နိုင်ငံရေးလှိလာသုံးသပ်သူစိုင်းချီစင်စိုးကအခုလိုထောက်ပြပါတယ
်ဒီမြန်မာနိုင်ငံကြီးတစ်ခုမှစစ်မှန်တဲ့ပြောင်းလဲမှုတစ်ခုရဖို့အတွက်တော့အာဖြစ်မှာမဟုတ်ဘူးဒါပေမဲ့ပြည်တွင်းလက်နက်ကိုင်တွေမှာတို့ဆွေးနွေးခြင်းနဲ့အဖွဲ့တွေဒါရီရှိနေတယ်ဆိုတော့လမ်းကြောင်းတစ်ခုတော့ပြောင်းသွားပြီပြောင်းသွားနိုင်တယ်ဆိုတော့အခုကစစ်ကောင်စီကလည်းဒီလိုမျိုးဆွေးနွေးဖို့အတွက်ကမ်းလှမ်းတာတွေဖိတ်ခေါ်တာတွေရှိရယ်။နောက်မြောက်ပိုင်း Alliance ပေါ့အထူးသဖြင့်ကျွန်တော်တို့1027ပါခဲ့တဲ့အဖွဲ့ကလည်းခုလိုလိုဆယ်ဒီလိုမျိုးဆွေးနွေးဆိုတဲ့ဟာကမ်းလှမ်းတာတွေဟာရှိ။ရကလည်းသူတို့ဆွေးနွေးမယ်ဆိုတဲ့ဟာကမ်းလှမ်းထားတယ်။အဲ့လိုအချိန်မျိုးမှာဒီဟာလှုပ်လိုက်တယ်ဆိုတော့ဒါဒီလိုမျိုးနိုင်ငံရေးလမ်းကြောင်းတစ်ခုအသွင်ကိုဒီဆွဲခေါ်ဖို့အတွက်ဒါမဟုတ်ရင်သူတို့ရဲ့ political position တစ်ခုကိုပြန်တည်ဆောက်ဖို့အတွက်လုပ်တယ်လို့ပဲမြင်ရတယ်ခင်ဗျ
။ဒီအဖြစ်ရဲ့တိုင်းသားခုနှစ်ဖွဲ့ထုတ်ပြန်ချက်ထဲဒီနှစ်2025မှာဖြစ်လာမယ့်နိုင်ငံရေးအခင်းအကျင်းနဲ့ညီဆောင်ရွက်နိုင်ရေးကြိုပြင်ထားဖို့ဆွေးနွေးခဲ့တာအပေါ်မင်းမြတ်တာမှာစောကျော်ညွန့်ကအခုလိုဆက်ရှင်းပြပါတယ်
။သူလူကြီးနာ2025နှစ်အပေါ်မှာကတော့ဒေါက်တာမင်းအမြင်ကြီးကအမျိုးမျိုးရှိနေကြတယ်လေ။တချို့သောနိုင်ငံကြီးညာစုတွေကလည်း2025ခုနှစ်ကလက်ရှိစီရီပရိသတ်ခါကကြရက်ပူပြီးတော့ကြီးမားကြပြန်ပြင်းထန်လာနိုင်တယ်လို့သုံးသပ်ပြောဆိုနေတာတွေလည်းရှိကြလို့တချို့သောနိုင်ငံကြီးများသူတွေကလည်းအာဒီနိုင်ငံမှာကွာဒီနည်းနဲ့ကာလဒီနေ့ကပြည်ပြခတန်းကြောင့်ဒီလူလူဒီစီစီပြည့်စီနေနေလောင်ဆုံးရှုံးဒီနေ့ခါရုပ်ဒီကနေလူမြောက်ခြင်းဒီလူမြောက်နိုင်ဖို့အတွက်လည်း2025ခုနှစ်ကဒီလူမြောက်နိုင်တဲ့နှစ်တစ်နှစ်ပုံသစ်တန်အောင်တော့မှလူမျိုးနိုင်မှုသတ္တင်ချီလန်းလန်းလာနိုင်တဲ့မိတ္တိအဖြစ်လို့ရှိနေတုံးတဲ့ပုံကူတွေလည်းရှိကြတယ်သူတို့ကဘလို့ပဲဖြစ်ဖြစ်ဒီ 7E ဝလိုင်းအနေနဲ့ရရှိကြတဲ့ကိုဖြတ်ကျော်နိုင်မှုအတွက်ဘလို့ပေါင်းစုကူဝိုင်းဝန်းလှုပ်ဆောင်လို့ရနိုင်လေကျူတင်စဉ်းစားပြီးတော့စတင်လှုပ်ဆောင်နိုင်အောင်ချွေးမြေးနိုင်တော့သူချမှတ်နိုင်ခဲ့ပါတယ်
အဲ့ဒါအခုလိုဆွေးနွေးတာကနေထွက်လာနိုင်တဲ့ရလက်ကိုမေးတာမှလည်းစိုင်းကြည်စင်စိုးကအခုလိုဆက်သုံးသပ်ပြပါတယ
်ရလက်အနေနဲ့ဆိုရင်တစ်ဖက်မှာလည်းကျွန်တော်တို့ငွေဆောင်ကိစ္စအရှိတာတယ်နောက်တရုတ်တိုက်တွန်းနေတာရှိတယ်နောက်ထိုင်းမှာဒီတိုင်းအလုပ်တဘောသူတို့နှစ်ရက်တွေ့တာရဟာရှိရဲ့ဆိုတော့ဒီဟာတစ်ခုကဒီဆွေးနွေးရေးဆိုရင်လမ်းကြောင်းပေါ်မှာသူတို့အားလုံးတူသွားမလားပေါ့တူသွားရဲဆိုရင်ကျွန်တော်ဆွေးနွေးလမ်းကြောင်းမှာပြောင်းလဲမှုတစ်ခုပေါ်မှာဒီဆွေးနွေးမှုလမ်းကြောင်းပေါ်လာနိုင်နေဆိုရင်တော့တစ်ခုခုပြောင်းလဲမှုမြင်ရနိုင်တယ်လို့တော့မှန်းလို့ရတယ်ခင်ဗျာ
ဒီနေရာမှာရှေ့ဆက်အလားအလာကိုဆက်မေးတာမှာလဲစောကျော်ညွန့်ကအခုလိုဆက်ရှင်းပြပါတယ
်လက်ရှိချိန်ကလည်းစီရီကောင်ကအရန်ကိုကြီးမားကြေပြန်ပြီးတော့နိုင်ငံရေးဆွေးနွေးမှုပေါင်းစုတာကကျွန်တော်တို့မရှိခလောက်ကိုကြီးမြောင်းပိတ်ကျနေတဲ့အချိန်မှာတော့ဒီနိုင်ငံရေးပြုစုဆွေးနွေးမှုပေါ်ပေါ်လေ project a dialogue space ပြန်လဲပြီးတော့ရှင်သန်ပြပြလာဖို့ကြရတော့အခက်အခဲကြီးပဲပုံမှုကြီးတိုင်းရှိမှာပါသို့တော်လည်းပဲချင်းနဲ့ကွာနဲ့လုံဆောင်သွားဖို့အတွက်ကတော့ကျွန်တော်တို့ရည်ရည်ချက်တစ်ခုပေါ့ဗျာ
ဒီ 7EA ကို Alliance အဖွဲ့နဲ့နောက်ထပ်ပါတဲ့အဖွဲ့တွေကတော့ ALP ရခိုင်ဖွဲ့ LDU လာဦးဖွဲ့နဲ့ PNL ပို့အဖွဲ့တွေဖြစ်ပါတယ်နော်
အခုတော့အမေရိကန်နိုင်ငံရေးပဲလှည့်ပေးကြပါလားဗျာရွေးကောက်ခံသမ္မတ Donald Trump ကနာမည်ဇန်နဝါရီ20မှာသမ္မတတာဝန်လွှဲပြောင်းယူတဲ့အခါအစိုးရ3စီးတွေရှော့ချသွားမယ်လို့ကတိပြုထားတာပါ VOA ပုံပြရုပ်သံမှာကိုစီသူရှင်းပြထားပါတယ်ဗျာ
လက်ရှိအစိုးပြုသမ္မတအကြံပေးကော်မရှင်ဖြစ်တဲ့အစိုးရအဖွဲ့ထိရောက်မှုဆိုင်ရာဌာနပူးတွဲဦးဆောင်သူစီးပွားရေးလုပ်ငန်းရှင်တန်းထောင်ကျွယ်တထေး Elon Musk ကပြည်တော်စုအစိုးရ3စီးတွေထဲကတစ်နှစ်ကိုဒေါ်လာ1 trillion ရှော့ချခြင်းတာဖြစ်ပါတယ်အခုနောက်ဆုံးဗန်ဒါရေးနှစ်မှာအမေရိကန်အစိုးရကဒေါ်လာ 6.5 trillion သုံးစွဲထားပါတယ်။အဲ့ဒီထဲကသုံးပုံတစ်ပုံကမဖြစ်မနေသုံးရတဲ့အသုံးစရိတ်တွေဖြစ်ပြီးလူမှုကူလွန်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှု Medicare လို့အစီအစဉ်တွေအတွက်ဥပဒေအရသတ်မှတ်ထားတဲ့အသုံးစရိတ်တွေပါ။သမ္မတနဲ့လွှတ်တော်ကနိုင်စင်ဆုံးဖြတ်ပေးတဲ့အသုံးစရိတ်ထဲကအများစုကတော့ကာကွယ်ရေးအတွက်သုံးပါတယ်။ ဒီလိုအမေရိကန်သမ္မတတွေကအစိုးရသုံးစီချော့ချဖို့ဂရိပေးတာဒါပထမဆုံးကြိမ်တော့မဟုတ်ပါဘူး Coastal Carolina တက္ကသိုလ်က Justin Vaughn ကတော့
Presidents have been talking in one way or another
သမ္မတတွေကနိုင်ငံကိုစတီထောင်ကလေးကတနည်းမဟုတ်တနည်းနဲ့အစိုးရရဲ့ခန်းကဏ္ဍကိုချော့ချဖို့တင်းငယ်အောင်လုပ်ဖို့ပြောခဲ့ကြတာပါလို့ဆိုပါတယ်ဒါဟာအမေရိကန်တတိယမြောက်သမ္မတ Thomas Jefferson လက်ထက်1800ကနေ1809ခုနှစ်မှာစတင်ခဲ့တာပါဂျက်ဖာဆင်ကအစိုးရတင်းငယ်ရေးဆိုတဲ့အတွေးခေါ်ကိုလက်ခံယုံကြည်သူပါသူကစစ်တပ်နဲ့အစိုးရအလုပ်တွေကိုဖျက်သိမ်းပြီးပင်မအစိုးရဝန်ထမ်းရေအတွက်ရှော့ချဖို့တွန်းအားပေးခဲ့ပါတယ်။ရလကတော့အစိုးရအသုံးစီတွေယာယီရော့ချသွားခဲ့တော့။1930နဲ့1940ပြည့်လွန်နှစ်တို့မှာတော့သမ္မတ Franklin D. Roosevelt ကစီးပွားပြက္ခတ်ကြီးကိုခံနိုင်မှုပြည်ထောင်စုအစိုးရဝန်ထမ်းအင်အားတိုးချဲ့ခဲ့ပါတယ်။သူရဲ့ New Deal အစီအစဉ်အသစ်ကလူသားပေါင်းများစွာကိုယာယီအလုပ်ကံပေးနိုင်ခဲ့တော့ပါ။အစီအစဉ်ရဲ့ရည်ရွယ်ချက်ကဆင်းရဲသားတွေကိုကူညီဖို့နဲ့စီးပွားရေးပြန်လည်နလန်ထူလောင်အောင်လှုံ့ဆော်ပေးဖို့ပါနိုင်ပြီပြောင်းလဲရေလှုပ်ဆောင်ဖို့ပါသူအစီအစဉ်ဤမှန်းချက်ပြည့်မီပြီးအချက်တဲကာလကျော်လွန်သွားတဲ့အခါလှုပ်တွေလည်းရပ်ဆိုင်းသွားခဲ့ပါလေ1980ပြည့်လွန်နှစ်တူမှာတော့သမ္မတရော်နယ်ရီဂန်ကပြဿနာဟာအစိုးရပဲဆိုပြီးပြောခဲ့ဘူးတာနဲ့နာမည်ကျော်ခဲ့ပါလေသူကအလဟသက်ဖြုံးတိမှုတွေနဲ့အစိုးရတရားမစွမ်းဆောင်နိုင်မှုတွေကိုဖယ်ရှားဖို့ Grace Commission ဆိုတာကိုဖွဲ့စည်းပြီးစီးပွားရေးခေါင်းဆောင်150လောက်ကိုနှီးလန့်ရှာခိုင်းခဲ့ပါလေCitizens Against Government Waste ဖွဲ့က Thomas Shears ကဆိုရဖွဲ့ကိုစီးပွားရေးလုပ်ငန်းလုပ်တယ်လို့အမြင်နဲ့ကြည့်ဖို့သမ္မတရေကင်က Grace Commission ကိုခိုင်းခဲ့ပါတယ်ပြီးတော့အသုံးစည်းတွေဖြုံးတီးတယ်လို့ဖြစ်နေတာရတ္တန်အောင်ကိုစွမ်းကုန်လှုပ်ဆောင်ဖို့ပြောခဲ့ပါတယ်လို့ဆိုပါတယ်ဒီလိုအသုံးစည်းအလဟသက်ဖြစ်ကုန်တာရပ်သွားအောင် Grace Commission ရဲ့ကြိုးပမ်းမှုတွေကြောင့်ဒေါ်လာတန်းထောင်ပေါင်းများစွာချွင်တာနိုင်ခဲ့တယ်လို့ Shears ကပြောခဲ့ပေမဲ့အထူးသဖြင့်လွတ်တော်ကဥပဒေပြဋ္ဌာန်းပေးမှုအကြံပြုချက်အများစုကတော့အကောင့်ထဲမပေါ်ခဲ့ဘူးလို့ Ronald Reagan သမ္မတစာကြီးတိုင်း website မှာပြောထားပါလိမ့်။ဒါပေမဲ့သမိုင်းပညာရှင်တချို့ကတော့ Reagan ရဲ့ကာလကြာဩဇာလွှမ်းမိုးနိုင်မှုကြောင့်နိုင်ငံတော်အဆင့်ဆွေးနွေးမှုတွေမှာအများပြည်သူပြဿနာတွေဖြစ်ရှင်းရေးအပိုင်းမှာ Federal အစိုးရရဲ့ခန်းကဏ္ဍကိုချုပ်တင်တယ်ဆိုပြီးဆွေးနွေးတဲ့အနေအထားရောက်သွားစေခဲ့တယ်လို့ပြောပါတယ်။ Coastal Carolina တက္ကသိုလ်က Justin Vaughn ကလူဖွဲ့စည်းတဲ့မှာအစိုးရရဲ့ခန်းကဏ္ဍပုံမူချက်ထွန်လာခဲ့တဲ့အရင်ရာစုနှစ်တစ်ခုလုံးနဲ့ရှင်အခြေခံကြတဲ့ပြောင်းလဲမှုကြီးဖြစ်ခဲ့တာပါလို့ဆိုပါရစေ1990ပြည့်လွန်နှစ်တူမှာတော့သမ္မတဘီလ်ကလင်တန်ကအစိုးရပူဆွမ်းဆောင်နိုင်ဖို့ကုန်ကြစည်ပူနှဲဖို့အစပြုလှုပ်ဆောင်ခဲ့ပါတယ်ရလကတော့အများစုကငြိမ်းစားယူကြတာအလုပ်တွေကိုအပြင်ကုမ္ပဏီတွေကိုခိုင်းလာလို့နဲ့ဖက်ဒရယ်အလုပ်နေရာ၃သိန်းရှော့ချနိုင်ခဲ့တာပါဂျက်စတင်ဗွန်ကခေတ်ကာလမှာအစိုးရရဲ့ခန်းကဏ္ဍကိုရှော့ချတဲ့နေရာမှာထူးခြားအရေးပါခဲ့တဲ့လုပ်ရတစ်ခုဆိုတော့အသေးချပါပဲလို့ဆိုပါရယ်ထရန့်ရဲ့ပထမသမ္မတတက်တန်းတုန်းကဖက်ဒရယ်ဝန်ထမ်းခန့်ထားမှုရပ်ဆိုင်ဖို့အမိန့်ထုတ်ခဲ့ပြီးဖက်ဒရယ်အေဂျင်စီတချို့မှာအသုံးစည်းတွေတိတိတတ်တာရှော့ချဖို့အဆိုပြုခဲ့ပါတယ်အခုလဲအီလွန်မတ်စ်နဲ့နိုင်ငံရေးသမားလည်းဖြစ်တဲ့စီးပွားရေးသမားဗီဗတ်ရာမာစဝမီတို့ဦးဆောင်တဲ့အစိုးရထိရောက်မှုဆိုင်ရာဌာနကဒီလုပ်ကိုအပြီးသတ်လုပ်ပေးမယ်လို့သူကမျှော်လင့်ထားတာပါတချို့ကတော့အစိုးရကိုစီးပွားရေးလုပ်ငန်းတစ်ခုလိုစီမံခန့်ခွဲဖို့ကြိုးစားတာဖြစ်နိုင်ရဲ့လားဆိုပြီးမေးခွန်းထုတ်နေကြပါလေအမေရိကန်သမိုင်းအသင်းက James Crossman ကစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်တဲ့အခါရှယ်ယာရှင်တွေကိုတာဝန်ခံရပါလေရည်ရွယ်ချက်ကငွေရှာဖို့ပါကိုကအစိုးရဖြစ်တဲ့အခါမှာတော့ပြည်သူတွေကိုတာဝန်ခံရတာပါအဲ့ဒီမှာအစိုးရရဲ့ရည်ရွယ်ချက်ကငွေရှာဖို့မဟုတ်ပါဘူးဝန်ဆောင်မှုတွေပေးဖို့နဲ့နိုင်ငံကိုကာကွယ်ဖို့ပါလို့ဆိုပါတယ်အစိုးရထဲမှာလိမ်လည်မှုတွေနဲ့အလဟသက်ဖြုံးတီးမှုတွေကိုရှာဖွေဖို့ဆိုရင်ငွေကြေးစည်ရင်းစစ်ပညာရှင်တွေကအသင့်တော်ဆုံးပဲလို့လဲ Crossman ကပြောပါတယ်ပုဂ္ဂလိကကဏ္ဍမှာလည်းလိမ်လည်မှုတွေအလဟသက်ဆုံးရှုံးရတာတွေအများကြီးရှိပါတယ်ဒါကြောင့်လိမ်လည်မှုတွေအလဟသက်ဖြုံးတီးမှုတွေကိုရှာဖွေဖော်ထုတ်ဖို့ဆိုရင်စီးပွားရေးလုပ်ငန်းရှင်တွေကအကောင်းဆုံးဟုတ်မဟုတ်ကျွန်တော်မကျိန်းသေးဘူးလို့ဆိုပါတယ်အစိုးရကတင်းငယ်အောင်လုပ်ဖို့အရင်ကကြိုးပမ်းမှုတွေကအကန့်အသတ်နဲ့ပဲအောင်မြင်ခဲ့ပေမယ့်အခု digital ခေတ်မှာတော့သမ္မတ Trump ရဲ့အဖွဲ့သူတို့ပြောချင်တာကိုတခြားပြောဆိုရှင်းပြနိုင်ဖို့ပိုလွယ်တာပါ Citizens Against Government Waste အဖွဲ့က Thomas Shears ကလူမှုကွန်ရက်တွေကြောင်းတုံ့ပြန်ရတာပုံမြန်ပုံပြည့်စုံပါတယ်လွတ်တော်မှတွေကလည်းရှေးယိုးနီးနဲ့စာပြန်ဖို့ထက် Social Media မှာပုံတုံ့ပြန်တတ်ကြတယ်လို့ပြောပါတယ်
ဖြူရီအမေရိကန်တန်ရဲ့ရုပ်သံတဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖြူရီမနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရီညချင်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာ ထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
် VOA ရဲ့ခြားသပိုင်းနဲ့မနေ့ကဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းထုတ်လွှင့်ချက်တွေကိုဗီဒီယိုအနေနဲ့ digital line တွေဖြစ်တဲ့လူမှုမင်းရွှေရုပ်သံလိုင်း VOA website Facebook နဲ့ YouTube ဆာမျက်နှာတွေမှာတပြိုင်တည်းကြည့်နိုင်ပါတယ်ခင်ဗျာVOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရတဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးစက်တိုက်တင်ဆက်ပါမယ်။လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေတင်ဆက်ခင်မှာ editor နဲ့ဆွေးနွေးကန်းနဲ့ပြန်လည်စတင်ပါမယ်ခင်ဗျာ။ Syria နိုင်ငံဟာမြန်မာတို့အတွက်ကြာရှုံးနိုင်ငံမဖြစ်အောင်နမူနာထားဆင်ကျင်ရမယ့်ပြရုပ်တစ်ခုဖြစ်ခဲ့ရတာနဲ့အာဏာရှင်အဆက်အုပ်ချုပ်ရေးပြုတ်ကျသွားပြီတဲ့နောက်မှာတော့အထူးသဖြင့်တော်လိုင်းအင်အားစုတွေအတွက်အားကျအတည်ယူစရာဖြစ်လာခဲ့ပါတယ်။ဒီကြောင့်ကိုဥကြုံစံသားကိုမမြသစေအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင
်ဗျာ။မင်္ဂလာပါဥကြုံစံသားရှင်
။မင်္ဂလာပါများရှင
်။ဒီစီးရီးယားမှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်။အဲဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်နေဆိုရဲမျှော်လင့်ချက်တွေပိုများလာလို့လား
။မှန်ပါတယ်။တကယ်တော့ CR ဟာဆင်းနွား fail state ဆိုပြီးတော့ပြောကြတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုဖြုတ်ချဖို့လှုပ်လာကြတဲ့လူတွေကိုလူတိုင်းကစတိပေးပြီးတော့ CR လို့ဖြစ်မယ်။ဘာညာဆိုပြီးပြောကြတော့ CR အခြေအနေကမြန်မာတော်လိုင်းအင်အားစုတွေအတွက်စတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်ဆိုတာဖြစ်နေရကအခုလိုအဆက်အနာရှင်ဆိုရကိုဖြုတ်ချလိုက်တော့ဒါမမျောလင့်မဲ့ကဘာမှာတကဘာလုံးကမမျောလင့်ထားပဲနဲ့ရုပ်တရက်ကိုပြုတ်ကြသွားတော့အဲ့ဒီကမချက်ချင်းအသွင်ပြောင်းသွားတယ်ဟာဆီးရလို့ဖြစ်အောင်လုပ်ဖို့သင့်တယ်ဆီးရလို့ဖြစ်အောင်လုပ်သင့်တယ်ဆိုတာဆီးရ role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြတယ်တွေ့ယူစရာကောင်းတယ်ဆိုတာလည်းပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုတာလည်းပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလို့ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှစ်ဆက်ဖြစ်လာမဲ့ကိစ္စမှာအမှားရင်ရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ်လေဆိုတော့အားကြတာတက်ကြွကြွကြိုးစားလာတဲ့တစ်ပိုင်းဒါပေမဲ့ဆင်ခြင်စဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုတ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရည်တည်ရေးအတွက်တရုတ်ကလည်းလူညွေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလေးကလုပ်နေတာရှိပါတယ်။ဒါကရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
။စစ်ကောင်စီဟာအဲ့လိုစီးရမှလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တန်လျောက်တဲ့အထီးရည်တည်တန်လျောက်တဲ့အထီးတော့ဖြစ်ချင်မှဖြစ်မှာပါ။ဘာကြောင့်လဲဆိုတော့စီးရမှမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေရတဲ့ရုရှားတို့အီရန်တို့ကပူပြီးထိတဲ့အကူအညီပါတယ်။ရုရှားဆိုလို့ရှိရင်ခလီယင်လေတပ်နဲ့ကိုဝင်ပြီးဘုံပြဲတာပဲလုတ်ခက်ပေးတယ်။ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလုံခြုံရေးကော်မတီဖွဲ့ဖို့ဆိုတာတဲ့အများကြီးထိတဲ့အကူအညီသူတို့ကဝင်ပြီးတော့လုတ်ခက်တာဖြစ်ပါတယ်။ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ပြသွားတာပဲ။အဓိကတော်လှန်ရေးတရက်အုပ်ချုပ်ရေးတရားဆိုတာလူလူထောက်ခံဖို့အရေးကြီးပါတယ်။ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲ။ဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ကတိုက်ချင်စိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံးသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့ဒီလောက်ထိတော့လေတနေ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာကဒီမှာစီးရမှာအဆက်အစွာပြုတ်ကျသွားတော့တရုတ်တောင်မှဆင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီလာတော့မှမအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီပဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဦးဟာလုံးဝဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတင်ကြညီညာစစ်တဲ့နည်းနဲ့ဖြည့်ဆင်းဖို့ဆိုတာအများကြီးတုံ့ပြန်ပြီးတော့ခုတည်းကစူးစမ်းနေစေဖြစ်ပါတယ်တေဦးဟာရုရှားကဆီးရောက်ကိုကူညီခဲ့သလိုကူညီလိမ့်မယ်လို့မထင်ရသလိုကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟုတ်နေကတော့မဟန်တားနိုင်ဘူးခေါ်တယ်တကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ်
အဲ့ဒီအခုဆီးရီးယားရဲ့လက်ရှိအခြေအနေရော လုံးဝစိတ်ချပြီလို့ပြောလို့ရလားဒီပေါ်မှာရောဒီဆေးရနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းတွေရှိတယ်လူတွေရှိတယ်သူတို့ကရောဘလို့ထင်မြင်ပါလဲ
လုံးစီရရဲ့လက်ရှိအခြေအနေဟာလုံးဝစိတ်ချပြီလို့ပြောလို့မရပါဘူးကံမြင်ပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေစီရကိုအားကျနေတဲ့လူတွေကလည်းပဲဒီချင်းတွေကိုအပိုင်လွတ်တက်မှာမဟုတ်ပါဘူးသူတို့လည်းပဲသူတို့လည်းတော့ဆုံးကြည့်ရမှာပေါ့ကွာဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားပြီးအောင်သူတို့မှန်တာရဲ့အတိုင်းငါတို့လုပ်ရအောင်ဆိုပြီးသူတို့တွေ့ကြမှာဖြစ်ပါတယ်စီရမှာစိန်ခေါ်မှုတွေအများကြီးရှိပါတယ်စီရမှာပြည်တွင်းစိန်ခေါ်မှုရောပြည်ပအခြေအနေရောစသဖြင့်ဖြစ်နေပေါ့လေဆိုတော့စီရအရေးကိုအဓိကရင်ဆိုင်နေရတာကတော့အပြိုအပြက်ပြစီနဲ့လူရဲ့စာနာမှုအခြေအနေရှိရနိုင်ငံမှာလူရဲ့အကြံပြ25သန်းလောက်ရှိရမှာ78သန်းတကယ်တော့80ဆယ်ရာခိုင်နှုန်းခါစာနာမှုအကူအညီလိုအပ်နေတဲ့စာဝန်တွေအတွက်အင်မတန်ခက်ခဲနေတယ်ဆင်းရဲမှုနွမ်းပါမှုတော်တော်ဆူဆူရောဖြစ်နေဒီအကူအညီဖို့အတွက်လိုခဲ့လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ6ဦးတွေအခြေခံဆောက်တွေပြစီရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်ဆီရကိုပြန်လဲထူထောင်ဖို့အတွက်ဆိုရင်တဲ့ American Dollarbillion 250နေပြီးတော့ billion 400လောက်ထိလိုအပ်လိမ့်မယ်ဆိုပြီးတော့တော်တယ်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီအတွက်နောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ပဲမလို့နေရမလဲအများကြီးဒါကိုလုပ်ဖို့လိုပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ကိုဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိတ်အပိုင်းနဲ့အားလုံးပါဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်ကြခွေရဆက်ဆံမှုစီပဲနဲ့နောက်ပြီးတော့အဖွဲ့အစည်းတိုင်းကျမတန်းလူမျိုးရေးပေါ်လေအကုန်လုံးတပြေးညီညီမျှတဲ့အခွင့်အရေးဖြစ်ရမယ်လက်စားချေမှုရဆက်ကြံ့ကြုံမှုဒီဟာတွေဟာလုံးဝပျောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့ပြောလင်းထားရဒီစံနေနဲ့တိုင်းကြပြီးမှသူကအခုညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆာဒီအရေဗျာနိုင်ငံကအခန့်ကျင်းပါတဲ့ဆီးရကိစ္စဆွေးနွေးပွဲမှာဥရောပသမဂ္ဂနိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှယ်ထုတ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီထဲမှာနောက်ပြီးတော့ဆာဒီအရေဗျာနဲ့တကွာဆီလမန်အာရဗ်နိုင်ငံတွေအများကြီးတက်ကြပါတယ်အဓိကဆီးရဘက်ကပြောတာကသူတို့ဒဏ်ခတ်ပိတ်ဆို့မှုကိုယူသိမ်းပေးပါဒီနိုင်ငံတွေအရင်ကဒဏ်ခတ်ပိတ်ဆို့ထားရတယ်အဆက်အစွဲလက်ထက်ကအဆက်အစွဲကိုသာပြစ်မှတ်ထားတာမဟုတ်ဘူးဒီ HDS ကမူလကသူက Islamist Militant ဆီစစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့အပေါ်မှာလည်းပြစ်မှတ်ထားပြီးဒဏ်ခတ်ခဲ့တာဖြစ်တယ်ဆိုတော့ဒီဒဏ်ခတ်မှုကိုယူသိမ်းရပါဆိုတော့သူတို့အဓိကထားပြီးလောဆောနေတယ်ဆိုတော့ဒီဘက်ကလည်းပဲမင်းတို့ယူသိမ်းဖို့အတွက်ဒီကိစ္စတွေပြည်လောင်အင်ဆုံးလုပ်ပါဆိုတော့တောင်းဆိုနေရပါတယ်ဆိုတော့ဒီဟာနှခုကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားရဲ့အကုန်လုံးဘက်ဆုံးပါဝင်တဲ့လူနည်းစုဘာသာရေးလူနည်းစုတွေကိုလည်းပဲအခွင့်အရေးအပြည့်အဝပေးတဲ့ဖော်ဆောင်နိုင်မဲ့အုပ်ချုပ်ရေးရန်တရားဖြစ်လာမလားအဲ့ဒီအချိန်လေးစီမသာလျှင်နိုင်ငံတကာကလည်းပဲစဉ်းစားလိုက်မယ်ဆိုတော့ဒီမြန်မာဘက်ကတက်ကြွလှုပ်ရှားသူတွေရောပြည်သူလူထုရောဒါကိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိမ့်မယ်လို့ထင်ပါတယ်
အဲ့တော့တကယ်လို့ဆီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲ
အကောင်ဆုံးဖြစ်လာခဲ့မယ်ဆိုရင်စီရသမိုင်းမှာနိုင်ငံစစ်ပြန်လည်ဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်စီရနိုင်ငံဟာပထမဆုံးကရှေ့လေပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှာရှင်အော်တိုမန်အင်ပါယာတူရကီကိုအခြေပြုထားတဲ့အော်တိုမန်လက်နက်နိုင်ငံကြီးရဲ့လက်အောက်မှာနေခဲ့ရပါတယ်ပထမကမ္ဘာစစ်မှာအော်တိုမန်လက်နက်နိုင်ငံကြီးကပြိုကွဲသွားတဲ့အခါမှာစီရကိုအင်္ဂလိပ်ပြည်သူတို့ကဒါမန်ဒိတ်ကိုခွဲပြီးအချင်းလေပိုင်းမှာသူနဲ့ကိုနဲ့လို့ခွဲယူရတဲ့မန်ဒိတ်လို့ခေါ်တာပေါ့အဲ့မှာဆီးရဟာပြင်သစ်ရဲ့လက်အောက်ခံမန်ဒိတ်ဖြစ်ခဲ့တယ်အဲ့ဒီကမှ46မှာလုံအောင်လွတ်လည်ရလာတယ်အဲ့လိုရလာပြီးကြရလည်းပဲခရီးကမဖြောင့်ဖြူဘူးစစ်တပ်ရဲ့အာဏာသိမ်းမှုတွေကထက်ကလဲလဲအဲ့မှာဆက်ပြီးတော့ဖြစ်တာပါပဲမကြာခဏကိုဖြစ်နေခဲ့တယ်နောက်ပိုင်းမှာတော့ဒီအာဆက်မိသားစုရဲ့ဥထုရေးလောက်ကိုနောက်ဆုံးနှစ်ပေါင်း20လောက်ကြာခဲ့တယ်2017မှာမြို့တော်လန်ရေးဖြစ်တော့ဒီသားအားဆက်ကအဲ့ဒီကသမဏတက်ဖြစ်နေပြီသူပဲ2010မှာဆုံးသွားတော့အဲ့ဒီချိန်မှာတော်လန်ရေးကပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီစူပူမှုတွေပေါ့လေအာရဗ်နေဦးတွေကတိတ်ပြင်းထန်လာတယ်အဲ့မှာဘုံကျဲမှုတွေပါလေလှုပ်လာခဲ့တယ်ဆိုတော့အမေရိကန်လည်းပဲအဲ့ဒီမှာဝင်ပြီးတော့တိုက်ခိုက်ခဲ့တာတွေရှိတယ်ဒီခါကိုအမေရိကန်တို့ကဘသူ့ကိုဂူနီလဲဆိုတော့ဒီမှာ Syria Democratic Forcesလူခေါ်ရသလားနော် CIA SDF ပါအဲ့ဟာတကယ်တော့ကတ်စီ Syria နိုင်ငံရဲ့မြောက်ဘက်မှာရှိတဲ့တူရကီနိုင်ငံရဲ့နေဇာဖက်မှာရှိတဲ့ကတ်ရီကိုသူကကူညီပြီးတော့အဲ့ကတင်သူတို့ညီကူညီတယ်။အဲ့ကတ်ရီကိုလည်းပဲတူရကီကမကြိုက်ဘူး။သူကသူတို့နိုင်ငံထဲမှာကတ်ရီရှိတော့ဒီကတ်လုံးမြောက်ရေးရွာလောက်တော့တူရကီနဲ့ဆန့်ကျင်ပဲအဲ့မှာလည်းပဲအမေရိကန်နဲ့တူရကီနဲ့လည်းအငင်းပွားမှုရှိရပါလေအဲ့မှာလည်းဝင်ဆွဲခဲ့တာရှိတယ်။နောက်ပြီးတော့ပို့ပြီးအနေများတာကဣသရေလ။ဣသရေလကလည်းပဲအခုအဆက်ပြုတ်ပြီးတဲ့မကြခင်မှာပဲဆေးရမှရှိတဲ့ chemical ဓာတုဆေးရုံတွေဓာတုလက်နက်တွေနဲ့ငါတို့ပြစ်လာမှဆိုးလို့ဆိုပြီးတော့အဲဒီလက်နက်ဆေးရုံတွေကဝင်ပြီးတော့ဘုံကျဲဖြစ်စီတာလည်းအများကြီးရှိပါတယ်။ဆိုတော့ဒီအခြေအနေတွေကသူတို့ကငြိမ်သက်အောင်လုပ်ဖို့အတွက်သိခဲရင်ပါတယ်။နောက်ပြီးတော့အမျိုးသမီးဂျာမာဒန်လူရရှိရေးသူတို့တွေကအစ္စလာမစ်တွေပေါ့လေအစ္စလာမ်ဝါရီတွေဆိုတော့သူတို့အထူးရေးဖော်ဆောင်လာမဲ့ဟာကခွဲခြားမှုရှိမလား။ခေါင်းဆောင်ကတော့ခွဲခြားမှုရှိဘူးလို့ပြောထားပါတယ်။ဒါပေမဲ့တချို့ကဝေဖန်ကြတယ်သူတို့ဟာပညာရေးစနစ်မှာကြီးမယ်ဆိုရင်လည်းဘာသာရေးနဲ့ကင်းလို့တဲ့ပညာရေးမဟုတ်ဘဲနဲ့အစ္စလာမ်တရားတော်ကိုအခြေခံတဲ့ဘာသာရေးမျိုးဖြစ်မယ်ဥပမာနမူနာတစ်ခုထောက်ပြတယ်ဒါဝင်ရဲ့ဒါ evolution theory လူကတပည့်လို့ဖြစ်လာဆိုတော့အဲ့ဒီဟာကိုမသိရဘူးသူတို့ဘုရားဖန်ဆင်းပြီးတော့ဖြစ်လာတဲ့လူတွေအဲ့ဒါမျိုးတွေသဘောမျိုးပဲတချို့ကထောက်ပြကြတယ်အဲ့ဒါမျိုးတွေသူတို့လုပ်ဖို့စီစဉ်နေတယ်လို့ဒါပေမဲ့တာမန်ခံရမယ့်ပညာရေးဝန်ကြီးခန္ဓာလူကအဲ့လိုမဟုတ်ပါဘူးသူတို့စီမှာအမျိုးသမီးတွေတက္ကသမဏအမျိုးသမီးအခွင့်အရေးအမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးအမျိုးသမီးတောက်တဲ့ခံထားပါတယ်သူက activist ပဲဆိုတော့ဒါကိုနိုင်ငံတော်ကရှိနေတဲ့တန်တရားကိုဆီယာပြောင်းကျူစားရခြင်းဖြစ်ပါတယ်နောက်ပြီးတော့စောစောပြောခဲ့တဲ့ card savory ဘာသာရေးပေါင်းစုံအကုန်လုံးစီရင်ညွေသူစီညွတ်တဲ့ဆူရဖြစ်အောင်သူတို့ကျူစားရလိမ့်မယ်အဲ့လိုသာတကယ်လို့လုံနိုင်နိုင်မယ်ဆိုရင်တော့ဆီယာဟာကျွန်တော်တို့ပြောခဲ့ဆိုပထမကမ္ဘာစစ် Ottoman Empire လက်ကလွတ်မြောက်ခဲ့ပြီးကြတဲ့ကတခါမှမရရှိခဲ့ဘူးပဲသူစီညွတ်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တည်ငြိမ်တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ဖြစ်လာနိုင်ပါတယ်ဒါဆီယာရဲ့သမိုင်းအစ်စ်တပံပြန်လဲမွေးဖော်လာမယ့်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအချိန်နဲ့တပြုတ်ဖြစ်သွားနိုင်တယ်ပေါ့အ
ဲ့ဒီဆီယာနဲ့မြန်မာနဲ့ကိုနှိုင်းရှင်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဆီယာလို့ဖြစ်လာနိုင်လားမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုပုံဖော်နိုင်မလဲ
နစင်ပြောမှာပါအခုလက်ရှိအခြေအနေမှာဆီးရက်မှာအနာရှင်အဆက်ဆိုးရပြုတ်ပြသွားတဲ့အဆင့်ကိုရောက်ဖို့အတွက်မြန်မာတော်လှန်ရေးအင်အားစုတွေစီကောင်စီကိုတော်လှန်နေတဲ့အင်အားစုတွေဟာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်ပထမကြိုးစားမှာဖြစ်ပါတယ်ဆိုတော့ဆီးရက်မှာအဲ့ဒီအဆင့်ကိုရောက်ဖို့အတွက်အင်အားလက်နက်ကတော်လှန်ရေးအဖွဲ့အားလုံးကတပေါင်းတစ်စီးရဲ့ဖြစ်ခဲ့တယ်အဲ့လိုမျိုးဖြစ်ပြီးလားမြန်မာနိုင်ငံမှာဘို့ထုတ်ကင်မှုအထုတ်မှုတစ်ခုရဲ့အမင်းအနာတစ်ခုရဲ့လောက်မှာအဲ့လိုဖြစ်ပြီးလားဆိုတာကစပြီးတော့မြန်မာနိုင်ငံမှာလောက်ရလိမ့်မယ်အစင်းစီုံမယ်လို့ထင်ပါတယ်ဒါစီးရဲသမားတွေကပူစီမှာပေါ့လေဆိုတော့အဲ့ဒီကိစ္စဟာအရေးကြီးပါတယ်သူတို့စီမှာအနာရှင်ကိုဖြုတ်ချဖို့တည်းရရှိခဲ့တဲ့စီလုံးညှို့မှုမျိုးရရှိလားဆိုတာကနံပါတ်1အချက်ပါအဲ့ဒီပြီးတော့မှအဲ့ဒီလွန်သွားရင်တော့သူတို့ကျွန်တော်ဆောသွားပြောခဲ့တဲ့အနာကစီးရနိုင်ငံပုံဖော်တိဆောက်မဲ့လမ်းစဉ်တွေကဘယ်လိုလဲသူတို့စီမှာပါမှလဲနိုင်ငံတကာကလက်ခံအသိမှတ်ပြုဖို့နိုင်ငံတကာအဆိုင်အဝန်းမှာပြန်လဲဝင်ရောက်လှုပ်ရှားခွင့်ပေးဖို့အတွက်ဘယ်လိုဟာတွေပြင်ဆင်သင့်တယ်လဲသူတို့ဘယ်လိုပြင်လဲဆိုတာနမူနာယူရမှာဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အစီအစဉ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတ
ယ်ပါပ
ါအခုတော့ Gen Z အစီအစဉ်ကြည့်အောင်ပါဗျာမြန်မာနိုင်ငံမှာလူတိုင်းမှာဒန်းသူပညာသင်ကြားခွင့်ရှိစေခြင်းနဲ့ရွယ်ချက်နဲ့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမတ်ခင်ခင်ကျော်ကစာဖတ်တန်ဆိုတဲ့အဖွဲ့ကိုတည်ထောင်ထားပါတယ်။မြင်အာယုံချွေရင်းနေသူတွေကိုပညာရေးနဲ့မဝေးစေဖို့စေနာရှင်အယောက်30ကျော်နဲ့သူတို့လှုပ်ဆောင်နေကြတာပါ။ Gen Z ပရိသတ်တွေမတ်ခင်လေးဆက်သွယ်စကားပြောထားပါတယ်ညာ။
quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအရန်ကိုမှဖြစ်စေခြင်းနဲ့တရားဖြစ်ပါတယ
်။မင်္ဂလာပါဂျန်စီတို့ရေအခုမိတ်ဆက်သွားတဲ့ညီမငယ်လေးကတော့အသက်18နှစ်အရွယ်အထက်တန်းကျောင်းသူလေးမက်ခင်ခင်ကျော်ပါ။သူကအမြင်အရချွေးနေသူတွေသူတို့ဖတ်ချင်တဲ့စာအုပ်လေးတွေဖတ်ခွင့်ရဖို့အတွက်စာဖတ်တန်းဆိုတဲ့အဖွဲ့လေးကိုတည်ထောင်ထားတဲ့သူပေါ့။ဒီအဖွဲ့လေးကိုမတည်ထောင်ခင်မှာသူကအမေရိကန်နိုင်ငံကလုပ်တဲ့လူငယ်လေးလာရေးခီးစဉ်တစ်ခုမှပါဝင်ခဲ့တယ်တဲ့။သူသွားခဲ့တဲ့ခီးစဉ်လေးကဘလို့ခီးစဉ်လဲဆိုတာကိုနားထောင်ကြည့်ပါဦ
းညီမယူသီးတာရှစ် program MYLB လို့လူသိများကြတယ် fully funded youth exchange program တခုမှပါဝင်ခွင့်ရခဲ့ပါတယ်အဲ့ဒီ program ကတလောက်ခွဲကြာအမေရိကန်နိုင်ငံမှာနေပြီးရင်းချင်းမှုဖလှယ်တာတွေလူမှုအကျိုးပြုလုပ်ငန်းတွေသဘာဝပတ်ဝန်းကျင်ထင်တယ်စရပညာရေးတွေသင်ကြားရတာဖြစ်ပါတယ် program ပြီးဆုံးလို့ပြန်လာတဲ့အခါမှာကိုယ့်ရဲ့ပြည်မှာဘလို့မျိုးလူမှုအကျိုးပြုလုပ်ငန်းတွေလုပ်မယ်ဆိုတာကို US ကမပြန်ခင်ကကိုလုံးမဲ့ community service project idea ကိုတင်ပြရပါတယ်ညီမကအမြင်အရအ ားနဲ့ကလေးတွေရဲ့ပညာရေးကိုအတန်စာအုပ်တွေ Braille book လို့ခေါ်တဲ့ဖောင်ကျစာတွေကတစ်ဆင့်အခမဲ့ကူညီပေးနိုင်မဲ့ Book Bioza BBS စာဖတ်တယ်လို့ခေါ်တဲ့ project လေးကိုမြမရဲ့မြမပြည်အပြတ် Community Service Project အဖြစ်ရွေးချယ်ပြီးကောင်ထင်စဖို့ပြစ်ခဲ့ပါတယ်အခုလက်ရှိကတော့မြမကိုယ်တိုင်ဦးစီးဆောင်ရွက်ပြီးတော့မှ volunteer အယောက်30နီးပါးနဲ့ department 4ခုဖွဲ့ပြီးတော့မှဖွဲ့ဝင်ဆောင်ရွက်နေကြပါတယ်ရှင့်
ဒီတော့စာဖတ်တန်ဆိုတဲ့အဖွဲ့လေးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့လေးကနေပြီးတော့အမြင်အာရုံချုပ်ရင်းနေသူတွေအတွက်ဘလို့စာအုပ်မျိုးတွေကိုဖတ်ပြပေးမယ်လေ
ကျောင်းဖတ်စာအုပ်ပထဝီသမိုင်းစတဲ့အတန်နဲ့စာဖတ်မှတ်လို့ရတဲ့အတန်စာအုပ်တွေအပြင်ပြပဗဟုသုတအင်္ဂလိပ်စာစသဖြင့် academic non academic မျှတပြီးတော့ဖတ်ပြဖို့စီစဉ်ထားပါတယ်ရှင်မိမိရဲ့ဒီအိမ်ကနေပဲဖုန်းရဲ့ဖြစ်စေ microphone ရဲ့ဖြစ်စေ laptop နဲ့ဖြစ်စေတိတ်ဆိတ်တဲ့ပြပအတန်မပါဝင်တဲ့စာအဖြတ်ကြောင့်စာဖတ်ပုံမှန်ကန်နဲ့ပေါ့နော်ဒီ audio files တွေပေးပို့နိုင်ပါတယ်ညီမတို့ဘက်ကလည်းဒါအတန် training workshop တွေနဲ့အတူသင်တန်းသားတွေမွေးထုတ်ပေးသွားကိုရှိပါတယ် training workshop တက်ပြီးရတဲ့သူတွေကအတန်လူပင်းရှိမယ်ပေါ့နော
်ဖတ်ထားတဲ့အတန် file တွေကိုအငြင်းအာရုံချုပ်ရင်းနေသူတွေလက်ထဲရအောင်ဘလို့တွေချိတ်ဆက်ပြီးတော့ဆောင်ရွက်နေလေ
ညီမတို့က memory stick ကိုအကြောင်းနေဘက်ကိုပေါ့နော်သွားပြီးတော့မှကြောင်းအုပ်တွေရဲ့တာဝန်ရှိသူတွေရဲ့လက်ထဲကိုကိုယ်တိုင်သွားရောက်ပြီးတော့လှူဒန်းပိုစီစဉ်ထားပါတယ်ရရှိလာတဲ့အတန်ဖိုင်တွေကိုညီမတို့ကအက်ဒစ်လုပ်မယ်ပြီးလို့ရှိရင်ရန်ကုန်မှာရှိတဲ့ blind school တွေအပြင်ကမှကိုယ့်ရဲ့ရက်ွက်ကြီးရွာနီးစပ်ရာကြောင်းပြင်ပကလေးတွေအတွက်ပေါ့နော်တနိုင်ငံလုံးရအောင်လို့စောင့်ရွက်သွားမှာဖြစ်ပါတယ်ပြီးလို့ရှိရင်အကုန်လုံးလက်လန်းမီရဲ့ platform တွေကတဆင့်ပဲဖြန့်ဖြူးပေးသွားဖို့ရှိပါတယ်
ဒီတော့ဘယ်လိုခံစားရပါလဲ
။ကျော်ပါရဲ့လူရန်ရဆိုအများကြီးလည်းကုသိုလ်ရဲ့
အဲ့ဒါကြောင့်မို့လို့ညီမတို့ကအခုလက်ရှိတော့ Telegram channel, Viber group, email, memory stick စတဲ့ဒီရင်းနှီးတဲ့ technical device တွေနဲ့ပဲစတင်ပြီးတော့ဖြန့်ဖြူးနေပါတယ်။သူက main sponsorship အနေနဲ့ US Embassy Rangoon, Chuno Mobile Application နဲ့ Education Digital International School တို့ကကူညီပေးခဲ့ကြပါတယ်။အဲ့တော့ညီမလိုအပ်တဲ့အခုအညီနဲ့အတူအခုလက်ရှိကတော့ local partnership company တွေ collaboration organization တွေနဲ့မျက်မှတ်မြင်ကြောင်းတွေကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေပါတယ်
။ဒီစိတ်ကြောတဲ့အမျိုးသမီးငယ်လေးကဒီလောက်ကြီးကျယ်တဲ့လုပ်ငန်းတစ်ခုကိုဘာကြောင့်မလို့ဥဆောင်ပြီးတော့လုပ်နေရလဲဘလို့အခက်ခဲတွေရောကြုံနေရလဲဒါတွေကိုရောသူဘလို့မျိုးကြော်လွားနေလဲ
ကျွန်မကငငယ်လေးတဲ့ကဒီစာဥစာတွေဖတ်တာကိုအယံဝါဒနာပါခဲ့ပါတယ်ကိုကိုရိုင်းလဲပေါ့နော်မျက်စိတွေပိုင်းနာနေတဲ့အချိန်ဆိုလို့ရှိရင်စာမလုံးနိုင်တဲ့အခါမှာအယံကိုစိတ်အနှောင့်အယှက်ဖြစ်ရတယ်စိတ်အားငယ်တဲ့အခါမျိုးလည်းရှိခဲ့တယ်နောက်တစ်ခုကကျတော့ညီမကိုရိုင်းကို quality education လို့ခေါ်တဲ့တာတူညီမျှပညာရေးကိုအယံကိုမှဖြစ်စေခြင်းနဲ့တူတူဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ပတ်ဝန်းကျင်မှာမခွဲခြားဘဲနဲ့ပေါ့နော်ဒီတာမန်လူတွေတော့ပြီးတော့ခုလိုမျိုးဒီအားနည်းချက်ရှိနေတဲ့လူတွေပါအကုန်လုံးရရှိနိုင်အောင်လို့ညီမကစူးစမ်းပေးခြင်းနဲ့အတွက်ကြောင့်မို့လို့ဒီဟာလေးကိုညီမဖွင့်ရေးရလာတဲ့အချိန်မှာစတင်ပြီးတော့မှအကောင့်ထဲပေါ်ပြခဲ့တာပါစိန်ခေါ်မှုတွေကတော့ညီမအတွက်ဒီ US မှာတည်းကစခဲ့တာပေါ့နော် New York Pratt Institute ကျောင်းသားအဆောင်ကညာဘက်ကြီးတယောက်ထဲ BBSရဲ့ team structure တွေ team logo တွေကိုညီမတယောက်ထဲထိုင်ဆွဲခဲ့ထိုင်ပြင်ခဲ့ပေါ့နော်အဲဒါပေမဲ့ညီမဒီမှာတကယ်တကယ်လုပ်တဲ့အခါလေးကြာအောင်မမျှော်လင့်ထားတဲ့လူမှုပြသနာတွေပြီးတော့ဟိုညီမကအထက်တန်းကျောင်းသူဖြစ်တဲ့အတွက်ကျောင်းစာနဲ့အတူပေါ့နော်စီမံအချိန်စီမံခံခွဲတာတွေညီမမန္တလေးဖြစ်မလာတဲ့အခါစိတ်ထက်ကြမှုတွေစသဖြင့်စိတ်ရောကိုပါအများကြီးပင်ပန်းခဲ့ရပါတယ်။ပြီးတော့ရေရှည်ဆက်သွားနိုင်မှုအရာတေချာလေးကြိုတင်စဉ်းစားပြင်ဆင်ခဲ့ရတာလေးလည်းရှိခဲ့ပါတယ်။ပြီးတော့ညီမတို့ BBS က on groundactivities တွေလုပ်တဲ့အခါမှာလည်းအဆင်ပြေမှမလားဆိုပြီးစိတ်ပူပြီးတော့ဘောနော်တခါတလေညာဘက်တွေအိတ်မပြောခဲ့ရမျိုးအောင်ရှိခဲ့ပါတယ်ညီမအနေနဲ့ဘလို့ရင်ဆိုင်ကြော်လွားခဲ့လဲဆိုရင်တော့ရောက်တဲ့အချိန်တွေတခုမှအကောင်းဆုံးဖြစ်အောင်လုပ်ခဲ့ပါတယ
်ဂျန်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်ဂျန်စီတွေအားလုံးလည်းကိုဖြစ်ချင်တဲ့အရာလေးတွေကိုအောင်မြင်အောင်စူးစမ်းဆောင်ရွက်နိုင်ကြပါစေလို့စတောင်းပေးလိုက်ပါတယ်ကိုလုပ်နေတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းနဲ့မျှဝေခြင်းနဲ့ဆိုလို့ရှိရင်တော့ဒီစီဇန်လေးအောက်မှာလာပြီးတော့မှတ်ချက်ပေးကြပါနော်တက်တာ
VOA American အတိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့တပတ်တွင်အားကစားအစီအစဉ်လှည့်ကြပါပြီခင်ဗျာ။ဗြိတိန်နိုင်ငံကကမ္ဘာ Heavyweight Champion ဟောင်းကတော့လက်ဝဲလောကကနေအနားယူတော့မယ်လို့ကြေညာလိုက်ပါတယ်။ Indonesia ဘောလုံးနီးပြတ်သက်ဖြစ်လာတဲ့ Clive Buck ကလာမဲ့ကမ္ဘာဖလားအတွက်သူ့ရဲ့ရည်မှန်းချက်တွေကိုပြောပါတယ်။American Olympic Yiku Champion Hong Tu ကတော့ LA Tom Milan ကျွမ်းမှုအတွင်းမှာသူ့ရဲ့စုစိတ်ကိုထားပြီးထွက်ပြေးခဲ့ရပါတယ်။လူထူးခြားတဲ့သတင်းကိုစူးစီးပြီးကိုရိုင်းနိုင်ကတင်ပြထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံကကမ္ဘာ heavyweight လက်ဝေး champion ဟောင်းတိုက်ဆန်ဖျူရီလက်ဝေးလောကကနေနားယူပြီးတော့ January 23ရက်နေ့ကချိန်ညားလိုက်ပါတယ်။သူဟာပြီးခဲ့တဲ့လတုန်းက WBA, WBO နဲ့WBC ကဘာ heavyweight champion တရဖူစုတွေအတွက်ယူရိန်းနိုင်ငံသား Alexander Usyk နဲ့မကြေပွဲပြန်ထိုးတဲ့ပွဲမှာရှုံးပြီးတဲ့နောက်အခုလိုအနားယူပြီးလို့ချိန်ညားခဲ့တာပါ။ဒါမဲ့လည်းသူအခုလိုအနားယူပြီးလို့ချိန်ညားတာဟာဒါပထမဆုံးအချိန်မဟုတ်ပဲ2022တုန်းကလည်း Dillian White ကိုနိုင်ပြီးတော့ကတခါချိန်ညားခဲ့သလို2013နဲ့2018ခုနှစ်တွေတုန်းကလည်းအနားယူပြီးဆိုပြီးတော့လူမှုကွန်ရက်ကနေချိန်ညားခဲ့မှုပါတယ်ခင်ဗျာ။ဘောလုံးဝင်ပြန်မှာတော့ Space Super Flash ဘောလုံးဖိုင်နယ်မှာဘာစလိုနာအသင်းက Real Madrid အသင်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ် Space Super Flash Final ကို Saudi Arabia နိုင်ငံ Jeremy မှာတင်းငွေနေနေကကစားကြတာမှာဘာစလိုနာက Real Madrid ကို 5-2 နဲ့ဂိုးပြတ်နိုင်သွားခဲ့တာပါဒီဘက်မှာ Real က Mbappe ကိုအရင်သွင်းခဲ့ပြီးမဲ့လဲဘာစလိုနာကပထမပိုင်းမှာ 4-0 ပြန်သွင်းခဲ့ပြီးတော့နောက်ဆုံးမှာ 5-2 နဲ့နိုင်သွားခဲ့တာပါ Real Madrid ကိုအနိုင်ရတဲ့ပတ်သက်ပြီးတော့ဘာစလိုနာနီးပြ Hansi Flick ကတော့
It's a good day because we beat one of the best team in the world.
ကမ္ဘာအကောင်းဆုံးအသင်းတွေထဲကတင်ဖြစ်တဲ့ Real Madrid ကိုကျွန်တော်တို့နိုင်လိုက်တဲ့အတွက်ဒီနေ့ကတော့ကျွန်တော်တို့အတွက်ကောင်းတဲ့နေ့ပါ။ဒါကသူတို့ကိုဒီဘောလုံးရာသီမှာဒုတိယအကြိမ်နိုင်တာဖြစ်ပြီးမေးမလောက်အောင်ပါပဲ။ပြီးတော့ကျွန်တော်တို့ဒီမှာ Super La တစ်ခုကိုရလိုက်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ်
။ Real Madrid Ancelotti ကတော့ Barcelona အသင်းကိုရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ Hay que defender bien.Para ganar este partido hemos defendido mal.
ဒီပွဲကနိုင်ဖို့အတွက်ကျွန်တော်တို့ခံစစ်ကောင်းဖို့လိုခဲ့ပေမဲ့ကျွန်တော်တို့ခံစစ်အပိုင်းမှာတော်တော်ညံ့ခဲ့ပါတယ်။ဘာစီလိုနာအသင်းထက်တဲ့တန်တာနိုင်သွားတာပါ။သူတို့ကကျွန်တော်တို့ရဲ့ခံစစ်ပိုကောင်းခဲ့ပါတယ်
။ Spain La Liga ဘက်မှာတော့ Real Madrid အသင်းရဲ့မျိုးကံပြိုင်ပတ်ဖြစ်တဲ့ Atletico Madrid အသင်းက Osasuna အသင်းကိုတကိုးကိုးမရှိနဲ့နိုင်ရပြီးတော့မပေးစရာထိတ်ကိုရောက်သွားခဲ့ပါတယ်။ Atletico Madrid အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ပြိုင်ပွဲအားလုံးမှာ14ဝက်သက်တိုက်နိုင်ရပြီးတော့အသင်းရဲ့စံချိန်သစ်တစ်ခုကိုလည်းတင်လိုက်နိုင်ပါ रे ခင်ဗျာအင်္ဂလန်က FA ရှုံးတော့ဖလားဘောလုံးပွဲမှာတော့ Manchester United အသင်းက Arsenal ကို penalty နဲ့နိုင်ပြီးတော့နောက်တစ်ဆင့်ဆက်သွားခဲ့ပြီဖြစ်ပါတယ် FA ဖလားတတိယဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းပတ်ကုန်းကကစားကြတာမှာ Man U က Arsenal ကို Emirates ကမှာ10ရောက်နဲ့ကစားပြီးတော့အချိန်ပိုအထိတည်ဖြစ်နေလို့ penalty ကန်တာမှာ5ဂိုး3ဂိုးနဲ့နိုင်သွားခဲ့တာပါအစနောတဲ့ဟာဒီပွဲမှာဒုတိယပိုင်းအချိန်တော်များများကိုတယောက်အသားနဲ့ကစားခဲ့ရသလိုပုံမှန်ပွဲချင်းအတွင်းမှာလည်း penalty တစ်လုံးရခဲ့ပေမဲ့မဝင်တာကြောင့်အစနောအသင်းအတွက်တော့ဒီပွဲရှုံးတာပို့ပြီးတော့အထိနာစေခဲ့တယ်လို့ပြောရမှာဖြစ်ပါတယ်အစနောနီးပြအတက်တက်ကတော့သူတို့အသင်းအခွင့်အရေးတွေရပြီးမနိုင်ခဲ့တဲ့ပုံမှာစိတ်မကောင်းဖြစ်မိပြီးတော့သူတို့မရှုံးသင့်ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာဘောလုံးမှာပြောင်းရွှေ့တဲ့ဘက်မှာတော့ Mercedes အသင်းငောင်းဆောင် Kyle Walker ဟာဒီပတ်မှာကစားဖို့အတွက်အသင်းကနေထွက်ဖို့တောင်းဆိုခဲ့တယ်လို့ Mercedes မိသားစု Pep Guardiola က Southport City အသင်းကိုရှေ့ကုန်းကိုရှိတဲ့နိုင်ပြီးတဲ့ပွဲမှာအတည်ပြုလိုက်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ Kyle Walker ဟာသူ့ကစားသမားဘဝရဲ့နောက်ဆုံးကျန်တဲ့နှစ်တွေမှာဥရောပကတခြားနိုင်ငံတစ်ခုခုမှာသွားကစားဖို့ဆရာထက်တန်နေပြီးတော့အသင်းကနေထွက်ဖို့ဇာတ်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်တုန်းက Mercedes ဖလားသုံးလုံးရပြီးတဲ့နောက်မှာလည်းဂျာမန်ချန်ပီယံဘိုင်ယန်မြူနစ်အသင်းကခေါ်ဖို့စိတ်ဝင်စားခဲ့ပေမဲ့ဘိုင်ယန်ဘက်ကကမ်းလှမ်းမှုကစိတ်မကောင်းတာကြောင့်မပြောင်းပြင်ခဲ့ဘူးလို့လည်းသူကပြောပါတယ်ခင်ဗျာအင်္ဂလန်ဘက်ကနောက်ထပ်ဘောလုံးသတင်းတွေမှာတော့ Everton ကဒေးဗစ်မွိုင်းစ်ကိုနီးပြားဖြစ်နေခံလိုက်တယ်လို့စနေနေ့မှာကြေညာပါတယ် Everton ကဟာပြီးခဲ့တဲ့ January 9ရက်နေ့ကဆောင်းလိုက်ကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတဲ့နောက်နီးပြားဟောင်းဒေးဗစ်မွိုင်းစ်ကိုနှစ်နှစ်ခွဲစာချုပ်ချုပ်ပြီးတော့ဒုတိယကြိမ်ပြန်ခန့်ခဲ့တာဖြစ်ပါတယ်David Moyes က2002ကနေ2013ခုနှစ်အထိ Everton နီးပြားဖြစ်လုခဲ့ပြီးတော့2013ခုနှစ်မှာတော့ Ferguson အနားယူပြီးတဲ့နောက် Man U နီးပြားဖြစ်လာခဲ့တာပါ Everton သင်းကိုအခုလိုပြန်လာရတဲ့အတွက်သူ့အနေနဲ့ဝမ်းသာကြောင်းနဲ့အသင်းနဲ့17နှစ်ကြာလက်တွဲခဲ့ရတဲ့အချိန်တွေဟာသူ့အတွက်ပြောစရာဖြစ်ခဲ့ပြီးတော့ပြန်လာဖို့အခွင့်အရေးရတဲ့အချိန်မှာလည်းမဆိုင်မတော့လက်ခံခဲ့တာဖြစ်တယ်ဆိုပြီးတော့ David Moyes ကကြေညာချက်မှာပြောထားပါတယ်ခင်ဗျာထိုင်းနိုင်ငံမှာပဲစပိန်နီးပြဇူလိုင်လွန်ပတ်တဲ့ကြီးကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တဲ့ဝက်ဆမ်နီလိုက်တဲ့အစင်းကအရင် Brighton နဲ့ Chelsea နီးပြဟောင်း Grand Potter ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ဝက်ဆမ်က Grand Potter ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တဲ့အတွက်သူဟာ 2026-29 ဘောလုံးရာသီအကုန်ထိနီးပြဖြစ်ရှည်သွားမှာဖြစ်တယ်လို့ဝက်ဆမ်အစင်းကကြေညာထားပါတယ်။အရှေ့ဘက်မှာတော့မြန်မာဘောလုံးအသင်းရဲ့အာဆီယံဒေသတွင်းပြိုင်ပွဲဖြစ်တဲ့အင်ဒိုနီးရှားအသင်းကကမ္ဘာကျော် Netherlands တိုက်စင်ဘူဟောင်း Patrick Kluivert ကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ Kluivert အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုစနေနေ့ကရောက်လာတဲ့ချိန်မှာအင်ဒိုနီးရှားဘောလုံးပရိသတ်တွေကလိမ်စိတ်မှာပဲတောင်းတမှုဖြစ်ပြချူဆူခဲ့ကြပါတယ်။
ကိုင်းဘက်ကတော့သူ့ရဲ့အဓိကရည်မှန်းချက်က2026ကမ္ဘာဖလားခြေစဘက်အောင်မှုဖြစ်တယ်ဆိုပြီးတော့ဇန်နဝါရီ12ရက်နေ့ကပြောလိုက်ပါတယ
် told you before my goal is to qualify of course for the world cup
ကျွန်တော်ဒီမတိုင်ခင်ကလည်းပြောခဲ့ပါတယ်ကျွန်တော်ရည်မှန်းချက်ကကမ္ဘာဖလားခြေစဘက်အောင်ဖို့ပါဆိုတော့ပထမနှစ်ပွဲကအရန်ရေးကြည့်ပါတယ်ကျွန်တော်တို့အနေနဲ့ဩစတြေးလျနဲ့ကစားမဲ့ပထမပွဲရောအဲ့ဒါပြီးနောက်တစ်ပွဲဖြစ်တဲ့ဘာရင်းနဲ့ပွဲတွေမှာခြေစွန်းတက်နေဖို့လိုပါတယ်ကျွန်တော်ကတော့အဲ့ဒီနှစ်ပွဲကနေအနည်းဆုံး၄မှတ်လောက်လိုချင်ပါတယ်
။ဘိုင်ဘန်အနေနဲ့အင်ဒိုနီးရှားနီးပြဖြစ်တဲ့ပထမဆုံးပွဲကတော့မတ်လ20ရက်နေ့မှာဩစတြေးလျနဲ့ကစားမှာဖြစ်ပြီးတော့အိမ်နောက်မှာတော့ဘာရင်းအသင်းနဲ့ကစားမှာပါ။အင်ဒိုနီးရှားအသင်းဟာ1938ခုနှစ်ကကမ္ဘာဖလားကိုတစ်ချိန်ပဲကစားပူးပြီးတော့အဲ့တုန်းကတော့လွတ်လပ်ရေးမရခင်ဒတ်ကိုလိုနီလက်အောက်မှာပဲရှိနေသေးတဲ့အတွက် Dutch East India အသင်းဖြစ်နဲ့ဝင်ကစားခဲ့တာပါ။ဘိုင်ဘန်အနေနဲ့သူမျှော်မှန်းထားသလိုအင်ဒိုနီးရှားအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်မြင်အောင်လုပ်နိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပြီးတော့တကယ်လို့သာခြေစစ်ပွဲအောင်ခဲ့မယ်ဆိုရင်တော့အင်ဒိုနီးရှားအသင်းဟာရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာပထမဆုံးကမ္ဘာဖလားကစားခွင့်ရတဲ့အသင်းဖြစ်လာမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်ကိုကြည့်ရရင်တော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အယ်လီမြို့မှာတော်မီလောင်ကျွမ်းမှုတွင်အင်ဂျင်အများကြီးမိလောင်တဲ့ထဲပါသွားခဲ့ပြီးတော့အိမ်ထဲမှာအမေရိကန်အိုလံပစ်ရေကူးချန်ပီယံဟောင်းဂယ်ရီဟော့ဂျူနီယာရဲ့အိမ်ထဲမိလောင်တဲ့ထဲပါသွားခဲ့ပါတယ်။အိမ်ထဲတူအိုလံပစ်ပြိုင်ပွဲတွေမှာသူရခဲ့တဲ့ဆုတသိတ်တွေလည်းမိထဲပါသွားခဲ့တယ်လို့ဂယ်ရီဟော့ကပြောပါတယ
်။ I saw a plume of smoke that doubled in width within a minute at the top of the hill that I live on.
ကျွန်တော်နေတဲ့နေရာရဲ့တောင်ထိပ်မှာတမိနစ်အတွင်းမှာပဲမိโกလုံးကြီးကနှစ်ဆလောက်ကြီးသွားတာပါကျွန်တော်ကလော့ကမန်လိန်းဆိုတဲ့နေရာမှာနေပြီးအိမ်တွေစပြီးမိလောင်တာကိုတွေ့ရတဲ့အချိန်မှာထွက်ပြေးရတော့မယ့်အချိန်ရောက်ပြီဆိုတာသိလိုက်ပါတယ်ကျွန်တော်မှာအချိန်သိပ်မရှိတော့တဲ့အတွက်ကားနောက်ခံထဲမှာပစ္စည်းတွေတင်လိုက်ပါတယ်တခါတင်ပြီးတဲ့အချိန်မှာမိစာတွေလွင့်လာတဲ့အတွက်ဆက်မနေတော့ပဲအိမ်မီးမလောင်ခင်ထွက်လာလိုက်ပါတယ်ကျွန်တော်ခွေးနဲ့စီဂျိုစေးတချို့ကိုယူဒီထွက်ပြေးခဲ့ရတာပါကျွန်တော်အိမ်ရောအိုလံပစ်ဆုစိတ်တွေရောပြီးတော့နောက်ထပ်ကျွန်တော်တန်ဖိုးထားတဲ့အရာတွေအားလုံးကိုထားပြီးထွက်ပြေးလာခဲ့ရတာပ
ါဂယ်ရီဟောင်းဟာ1996ခုနှစ်ကအတ္တလန်အိုလံပစ်2000ခုနှစ်ကဆစ်ဒနီအိုလံပစ်နဲ့2004အေသင်းအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်နိုင်ငံအတွက်အဦးချင်းနဲ့အသင်းလိုက်ရေကူးပြိုင်ပွဲတွေမှာရွှေစိတ်5ခုငွေ3ခုနဲ့ကြေးစိတ်1ခုရယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ခုတော့ကြာသပတေးနေ့မနေ့ပတ်စင်ကဏ္ဍတွေဒီမှာပဲပြီးဆုံးပါပြီညာအခုထုတ်လင်းချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်တင်ပြပါမယ်သမ္မတတတန်ရပိုင်းသာကျင်တော့တဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ရရေးသဘောတူညီချက်တရက်ကိုဗိုလ်ရုံးနေမှာကြီးညာလိုက်ပါတယ်အစ်စ်များစွာပါဝင်တဲ့အပြစ်ရရေးသဘောတူညီချက်တစ်ခုရရှိခဲ့ပြီးဆွေသွေးကြောအဖွဲ့ကတနည်းချက်ကျော်ပန်စီထားတဲ့တစားကန်တချို့ပြန်လဲလွတ်မြောက်လာမယ်ဆိုပါတယ်စစ်တမ်းတဲ့ဂါဇာဒေသပြန်လဲတိဆောက်ရေးလမ်းပွင့်စေမဲ့ဒီအပြစ်ရဲ့သဘောတူညီချက်ကိုသူ့ကိုဆက်ခံမဲ့သမ္မတကဆက်လက်အကောင့်ထဲဖော်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်သမ္မတဘိုင်ဒန်ဟာအင်ဂျီရောသမ္မတရုံးကန်းမှာနှုတ်ဆက်မင်းငုံးကိုလဲပြောကြားခဲ့တာဖြစ်ပါတယ်ညာတခါရုရှားရဲ့၃နှစ်နေပါကြာယူကရိန်းချွတ်ချော်စစ်ကတစားတစားရုတ်ရော့ရှေ့မတိုးနတ်မဆုတ်တာအခြေအနေဖြစ်လာပြီးဒီစစ်ကိုအဆုံးသတ်ရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်တင်သွင်းထားသူထက်လက်တော်မတ်မာကိုရူဘီယိုကဗုဒ္ဓုံးနေမှာပဲပြစ်လုတဲ့အတီးပြူရေးကြားနာပွဲမှာထက်လက်တော်မတ်တွေကိုပြောကြားခဲ့ပါတယ်ဘလို့သတ်မှတ်ချက်တွေနဲ့မှရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလမ်းဖွင့်မလဲဆိုတာကိုဆုံးဖြတ်ဖို့ကယူကရိန်းအပေါ်မှာပဲမူတည်တယ်ဆိုပြီးပြောထားတဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်အစိုးရရဲ့ရက်တီချက်ကနေရူဘီယိုကခွဲထက်လိုက်တာဖြစ်ပါတယ်ခင်ဗျာဒီနေ့အတွက်ထိတ်တန်းသတင်းတွေကတော့လောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ရရင်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်မြတ်ရုပ်တံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါခင်ဗျာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပြစီခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို Radio အပြင် VOA Website YouTube Facebook စာမျက်နှာတွေကနေတရိုက်ကြည့်ရှုခဲ့ကြသူပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာသောတာရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းကြပါစေခင်ဗျာ